ဒီကံကြီးမရဏတနာခံမှာထင်းထင်းနဲ့ကံကမ္မနမိတ်ဂတိနမိတ်တို့ဟာလမ်းစဖြစ်တယ်နော်လမ်းစဖြစ်တဲ့အချိန်ကကျတော့ယောဂီတို့ဘက်ကဒီဘုံမနောကြီးကိုစိုက်တိုင်းတယ်ကံကမ္မနမိတ်ဂတိနမိတ်တို့မျိုးမျိုးထင်းပြီဆိုရင်တော့ဆိုနမိတ်ကိုအခြေခံပြီးတော့ကံကိုတဆင့်ချက်ပြီးတော့ရှာဖွေရမှာဖြစ်တယ်တဏှာပြအဝိဇ္ဇာရဏဥပါဒံတင်္ခါရကံဒီကိုရှာဖွေရမှာဖြစ်တယ်ဘယ်လိုရှာဖွေမလဲဒီပိုင်းကြီးကတော့နည်းနည်းလေးပုံစံလေးတစ်ခုတော့အထုတ်ပြောမှာသဘောပေါက်လိမ့်မယ်လေအကျိုးတယ်နော်ယောဂီတို့ပေါ့နော်သူကဒီပရမအတိတ်ကိုလှမ်းပြီးတော့မရဏတဏ္ဍာကကိုစိုက်လိုက်တဲ့အချိန်ခါကျတော့သူ့ရဲ့ဘဝပဲလူဘဝမဟုတ်ဘဲနတ်ဘဝဖြစ်နေတယ်ကောင်းမှုကုသိုလ်ကံကဗာဏမိတ်ထင်နေတယ်လို့လှမ်းကြည့်လိုက်တဲ့အချိန်ခါကျတော့ယဟန်တော်တစ်ပါးကိုရှေ့ခိုးဟုတ်ပြုတ်နေတဲ့နမိတ်ကံနမိတ်ထင်နေတယ်ယဟန်တော်တစ်ပါးကိုရှေ့ခိုးဟုတ်ပြုတ်ပြီးတော့သူကဘာစုတောင်းတယ်လို့မေးတော့သာသနာ့ဒယကဖြစ်ရင်သူကစုတောင်းတယ်သာသနာ့ဒယကလို့အတိမှန်နေတဲ့သဘောကပါလေအဝိဇ္ဇာအဲဒီတော့သာသနာ့ဒယကဖြစ်စုတောင်းခဲ့တဲ့အချိန်ခါကျတော့ဒီအဝိဇ္ဇာကတော့ခြံရံထပ်ပြီးဒီသာသနာ့ဒယကဘဝကိုတွေ့တက်တက်မနေတဲ့သဘောလေးကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောလေးကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံခြံရံပြီးတော့ရဟန္တာတစ်ပါးကိုသူကရှေ့ခိုးဖို့ပြုတယ်အဲ့လိုရှေ့ခိုးပြုတဲ့အချိန်ကမှယောဂီကဒီကဖမ်းဆိုင်လိုက်တဲ့အချိန်ကမှတော့ရဟန္တာတစ်ပါးကိုရှေ့ခိုးဝတ်ပြုနေတဲ့အာယုံကံနမိတ်သာထင်နေတယ်ထင်နေတဲ့အချိန်ကကျတော့ဒီအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံကိုဘယ်ပုံဘယ်ပဲမလိလအဖြစ်တဆင့်တက်ပြီးရှာဖွေရမလဲလို့မေးရင်တော့အဲ့ဒီရှေ့ခိုးနေတဲ့ပုံကိုပြောင်းပြီးတော့ဓလေးပန်းဆိုင်လိုက်လိုက်တဲ့ချိန်ခါမှာကလအမှုန်လေးတွေအလုံးဖြစ်သွားမယ်။သူရုပ်ကလအမှုန်လေးတွေကိုဓာခွဲ6ဌာန42ခုဌာနဓာခွဲ။အတုတုဟရိယဝုဒုကိုမိအောင်ဖမ်း။ရုပ်တွေကိုရှင်ကုန်ဓာခွဲပြီးတဲ့ချိန်ခါမှာဟရိယဝုဒုကိုဥစ္စာပြီးရွေးချယ်လိုက်ရင်ဟရိယဝုဒုကိုမိတွယ်ပြီးဖြစ်ပေါ်နေတဲ့အင်းရှင်ဘွေမနောအကြည်တက်ကိုသွားဖမ်းလို့မိ။မိတဲ့ချိန်ခါမှာသူဘွေမနောအကြည်တက်ကိုရှေ့တွန်းနောက်ဆုတ်ပြီးကြည့်။ဘာဖြစ်လို့လဲ။ဝိသိစိတ်တွေဟာဒီဝိမနောအကြည့်အနှစ်ခုရမ်းမှသာသရင်ဖြစ်နေတာဖြစ်တော့ဝိမနောအကြည့်ကိုရှေ့တွန်းကြည့်လိုက်နောက်ဖက်ဒေကနိဘယ်ဆုပ်ကြည့်လိုက်မလေးကရှေ့ဘယ်လှမ်းကြည့်လိုက်အဲ့ဒီလိုကြည့်လိုက်တဲ့အခါသုံးဖို့ဒါကတော့နမိတ်ရှာဖွေတဲ့အပိုင်းပေါ့ခုဒီအဝိဇ္ဇာရဏဥပါဒေရှာဖွေတဲ့အပိုင်းမှာလည်းခုနကရှေ့ကိုဟုတ်ပြုနေတဲ့အချိန်ခါမှာကြည့်လိုက်ဝိမနောအကြည့်ကိုရှေ့တွန်းကြည့်လိုက်နောက်ဆုပ်ကြည့်လိုက်ရှင်မကုတ်ပင်အချိန်ရှေ့ခိုးနေတဲ့အချိန်ရှေ့ခိုးပြီးတဲ့အချိန်အဲ့ဒီအချိန်ကလေးတွေကိုရှေ့တွန်းနောက်ဆုပ်ပြီးတော့ကြည့်လိုက်ရင်ဘာစုတောင်းနေတယ်ဟောလာတယ်အဲ့ဒီမှာသူကတော့သာသနာ့ဒဏ်ရာကဖြစ်ရင်သူကစုတောင်းခဲ့အဲ့တော့သာသနာ့ဒဏ်ရာလို့အတိမှားနေတဲ့သဘောကအဝိဇ္ဇာသာသနာ့ဒဏ်ရာဘဝကိုဝေဒန်တက်မဲ့တဲ့သဘောကတဏှာသာသနာ့ဒဏ်ရာဘဝကိုစိတ်ကပ်ဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့ယဟန်တော်တစ်ပါးကိုရှင်းခိုးတယ်ရှင်းခိုးပူဇော်တဲ့ကထောတဲ့ကုသိုလ်ကံလေးပါနော်စိတ်စိတ်တိတ်34လုံးရှိတယ်ပြန်ပြီးဆန်းစစ်ကြည့်လိုက်တော့နော်အဝိဇ္ဇာတဏှာဥပါဒံမှာစိတ်စိတ်တိတ်20လောဘဒိဋ္ဌိအုပ်စုဖြစ်တယ်ရှင်ခုဝုပြုနေတဲ့ရှင်ခုကတော့နေတဲ့ကုသိုလ်စိတ်စေရနာအုပ်စုကိုဆန်းကြည့်လိုက်34လုံးဒါပညာအုပ်စုလို့ဒီဌာနမှာတော့အမည်ပေးထားပါတယ်နော်ဉာဏ်သမားလို့ခေါ်ဆိုအပ်တဲ့နှစ်ဘက်ရစိတ်တိတ်က23လုံးသောဘနာတရဏစိတ်တိတ်19လုံးကံကံရဲ့အကျိုးကိုတတ်သိနားလည်နေတဲ့ပြင်းပြင်းထန်ထန်စိတ်တလုံးကမ္မတက္ကရာသမာဓိတိပဲ။ပေါင်းလိုက်တော့စိတ်တိတ်က33အသိစိတ်တလုံးနဲ့ဆိုတော့34လုံးရှိတယ်။ဘယ်34လုံးသောစိတ်စိတ်တွေကအဝိဇ္ဇာရဏဥပါဒံအုပ်စုတွေကတော့အနိစ္စတရားဖြစ်ခြင်းကြောင့်ဥပါဒိဘေတတံစိတ္တိနဲ့သူပြိုင်တဲ့ထက်ပျက်စီးပြီးသွားကြတယ်။ပြတ်သွားပြီမဲ့လို့နောက်တစ်ချိန်ကမှအခါအခွင့်သိရင်အကျိုးကိုဖြစ်စေနိုင်တဲ့စွန့်အင်ကမ္မတ္တတ္တိလေးကိုယုံနာအစဉ်မှပြုတ်နံပြီးမှတသူကချုပ်ပြတ်သွားတယ်။အဲဒီကမ္မတ္တတ္တိစွန့်အင်လေးကတော့ကံလို့ခေါ်ပါတယ်။ဒီကံကိုရှာဖွေတဲ့အပိုင်းမှာတော့ခုနကသင်္ခါရနဲ့ပုက္ကပ်ပြီးရှာဖွေရပါတယ်။သင်္ခါရတရား34လုံးမရဏတဏ္ဍဇောတိုင်အောင်ဒီကံကြီးကတစ်ခါပြန်ပြီးပေါ်နေတဲ့ပေါ်နေတဲ့အချိန်ကကျတော့မရဏတဏ္ဍဇောအခါမှာပေါ်နေတဲ့ဒီအာယုံပေါ့ခဏကရှေခိုးနေတဲ့အာယုံရှေခိုးဟုတ်ပြုနေတဲ့ပုံမှာပြောင်းပြီးတော့ဓာလိဘဆိုင်လို့ယုံနာခွဲတဲ့အချိန်ခါမှာသောတင်္ခါရကံတွေက မနောရဝဇ္ဇောခန္ဓာကြီးအနေနဲ့ယေဘုယျအဖြစ်ဖြစ်တတ်ပါတယ်တရားယုံကြတာလည်းရှိတယ်မကြတာလည်းရှိတယ်ဗြဟ္မဖြစ်တဲ့ကာမအာယုံကိုယူခဲ့မယ်ဆိုရင်တော့တရားယုံကြပါတယ်ပြဉ္ညာတွေကိုအာယုံယူရင်တော့တရားယုံမကြတတ်တဲ့သဘောရှိတယ်အဲ့ဒါဒီမနောရဒွါရဝိသိဇောစိတ်တွေကကျင်းဖံများစွာဘဝင်ချပြီးတော့ဖြစ်တတ်ပါတယ်ဖြစ်တတ်တဲ့ဒီသင်္ခါရတွေရဲ့ကျင်းဖံများစွာဖြစ်ပြီးတဲ့အချိန်ခါမှာယုံနဲ့တန်တဲ့အစင်မှာမြုပ်နံပြီးထားခဲ့တဲ့စွန့်ရင်လေးကိုဒီသင်္ခါရတွေနဲ့ပူတွဲပြီးတော့ထပ်ခါထပ်ခါရှာဖွေကြည့်ရတယ်ရှာဖွေလိုက်တဲ့အချိန်ခါမှာဒီကာမတ္တတွေစွန့်ရင်လေးကိုတွေ့ပြီဆိုတော့မှယောဂီတော်ကောင်းကမလုပ်ရမလဲဒီဘက်ကတစ်ဖက်ပြန်ဆန်းကြည့်လိုက်ပရိသန္တိတွေလည်းယဉ်ကျေးမှရှိတဲ့ယောအမျိုးဇာ30နဲ့ပရမတ်နဲ့ဘာဖြစ်လို့လဲဟိုဘက်ကပရမတ်ကိုတွေ့မှဒီဘက်ကပရမတ်နဲ့ဆက်ဆက်လို့ရမှာကျောင်းကျောင်းဆက်တယ်ဆိုတာကတော့ပရမတ်ပရမတ်ချင်းသာကျောင်းကျောင်းဆက်တယ်ပြညာကျပရမတ်ကျောင်းကျောင်းဆက်လို့မရပါဘူးဒါကြောင့်ဟိုဘက်ကသင်္ခါရကံလို့ခေါ်ဆိုအပ်တဲ့ကာမတ္တတိစွမ်းအင်ကြီးကိုတွေ့တဲ့အချိန်ခါမှာဒီဘက်ကပရိသန္တိကလယေကြီးမှရှိတဲ့ရုပ်တွေနဲ့ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ဆက်ဆက်ကြည့်ကိုယ်ကဟိုဘက်ဆွဲပြီးဒီကနေ့ရောက်ကဆွဲစီပိတ်တယ်လို့ဆွဲစီတဲ့ပုံစံမျိုးတော့မဟုတ်ဘူးဒီဘက်ကကာမတ္တတိကိုကြည့်လိုက်ဒီဘက်ကပရိသန္တိကလယေကြီးမှရှိတဲ့30တော့အမျိုးသားရုပ်အမျိုးသား30ကိုကြည့်လိုက်ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ထပ်ခါထပ်ခါကြည့်ရတယ်ကြည့်လိုက်လို့ရှိရင်ဒီကံကြောင့်ဖြစ်မယ်ဆိုရင်ဒီရုပ်တွေဟာတဘောဘောဖြစ်နေတာကိုယောဂီတော်တော်ကောင်းကမြင်နိုင်တယ်သို့တော့ဒီနေရာမှာနားလည်လွယ်အောင်တော့ယောဂီတော်တော်ခမ်းများများကိုတင်ပေးတဲ့စနစ်ကလေးတစ်ခုကတော့ယောဂီဒီဘက်မှာစိတ္တဇယုတ်တွေကိုစိတ္တဇတင်းစီတထားပြီးဖြစ်တယ်စိတ္တဇယုတ်ကိုစိတ္တဇရှုတံပြီးဖြစ်နေတဲ့ဒီယောဂီအဖို့ဝိမနောအကြည့်ကိုစိတ်ဆက်ပြီးတော့လက်ညှိုးလေးတစ်ချောင်းတော့ခွေးလိုက်ဆန်းလိုက်လှုပ်ခြင်းလှုပ်ကြည့်လိုက်ရင်ခွေးခြင်းနဲ့စိတ်ဆန့်ခြင်းနဲ့စိတ်တွေကြောင့်စိတ္တဇယုတ်တွေတဘာဘာဖြစ်နေသလိုစိတ်ကအကြောင်းတရားစိတ္တဇယုတ်တွေကအကျိုးတရားစိတ်ကြောင့်စိတ္တဇယုတ်တွေတဘာဘာဖြစ်တာကိုမြင်ရတယ်လို့ပဲဒီမှာဒီကံလေးကြောင့်ဒီကံမဇ္ဇယုတ်တွေလည်းတဘာဘာဖြစ်မှာဖြစ်ဖို့ကြည်ဖာမြတ်စွာဘုရားထက်ထက်ကဆန့်ရှင်းကြည့်ရတယ်အဲဒီလိုကြည့်လိုက်တဲ့အချိန်ခါမှာဒီကံကြောင့်ဖြစ်ခဲ့ရင်တော့တဘာဘာဆက်ဆက်မှုရှိတာကိုတွေ့မယ်စိတ်နဲ့စိတ္တဇယုတ်တွေဟာကြောင်းကျိုးဆက်သဘောအရာဆက်ဆက်မှုရှိသလိုကံနဲ့ဒီအပိဋ္ဌာန်ဒီကမ္မဇ္ဇယုတ်တွေဟာလည်းကြောင်းကျိုးဆက်သဘောအရာဆက်ဆက်မှုရှိမရှိကိုတော့သေစိတ်ဆက်ချက်ဆန့်ကျင်ခြင်းဒီခါမှာယောဂီကတွေ့နေပါတယ်နော်အကြိမ်ကြောင်းကျိုးဆက်ဆက်မှုမရှိရင်လောကန်တစ်ခုထပ်ပြီးတော့ရှာဖွေရပါတယ်နော်ဒီလိုဆိုရင်မရဏဒနာအချိန်ခါမှာသင်တဲ့ကံကအကျိုးမပေးလို့နောက်ထပ်ကံတစ်ခုရှာဖွေရလားဆိုတော့ဒီလိုတော့မဟုတ်ပါဘူးဒီခါတည်းကတချို့ယောဂီတွေမှာဒီကံဤကာလမှာကံဤကအလုရဲ့လာပြီးသင်နေတတ်တယ်ကံဤကအလုရဲ့ထင်တဲ့အချိန်ခါမှာနှမျိုးသုံးမျိုးပြန်သူလုံးလုံးမရှိမနှောင့်လာပြီးသင်နေတတ်တယ်အဲဒီလိုထင်တဲ့အချိန်ခါမှာဒီကယောဂီပုဂ္ဂိုလ်ကမိမိရဲ့အတိတ်မရဏတဏ္ဍာခါကိုလှမ်းဆက်နေတဲ့အချိန်ခါမှာတခါတည်းမရဏတဏ္ဍာဇောရဲ့နောက်ဆုံးမရဏတဏ္ဍာဇောယူထားတဲ့အာယုံဘုံပဲမရဏတဏ္ဍာဇောမတိုင်းမီကအာယုံတွေကိုလှမ်းဆက်မိတာလည်းရှိခြင်းရှိတတ်တယ်အဲဒါကြောင့်နည်းနည်းလေးသိကြအောင်တော့ဒီအပိုင်းမှာဒီဖောင်ရဆက်ထက်ထက်ဆန်းစစ်ဖို့တော့လိုတယ်။ဘာဖြစ်လို့လဲ?အကျိုးပေးမဲ့ကံတွေဒီအလုအယအကျိုးပေးတဲ့သဘောရှိနော်။အဲဒါဒီနေရာမှာဒီယောဂီတော်ကောင်းကဒီပရမတ်အတိတ်နတ်သားဘဝမှာသူကတခြားကံတွေအထောက်ထားတာမရှိဘူးလားလို့တတိယဆရာပြန်ပြီးဆန်းစစ်ခိုင်းလိုက်တဲ့အချိန်ခါကျတော့အာနာပါနကသူကအံ့ထုတ်ခဲ့ဒါပေမဲ့အာနာပါနနဲ့တမာတိထူထောင်တော်လင်းဇန်အထိတော့မဆိုင်ခဲ့ဘူးဇန်အထိမဆိုင်ပေနဲ့ဒီအာနာပါနတမာတိကိုအခြေခံပြီးတော့ယုတ်ကလတေကိုသူအရှိလို့ရတဲ့ယုတ်ကလတ်ဖြတ်ခွဲလို့ရတယ်နန္တရားတွေကိုလည်းပရမတ်တို့စိတ်တည်တိုင်အောင်နန္ကလကလေးတွေဓာတ်ခွဲပြီးတော့သူကသိစီနိုင်တဲ့အသင့်ရှိတော့ရောက်ခဲ့တယ်နော်ဒါကသူ့ရဲ့ပရမတ်အတိတ်မှာထူထောင်ထားတဲ့မျိုးစီတွေပဲဝိဇ္ဇာမျိုးစီကောင်းတယ်ပဲရဏာဒါပေမဲ့ဒီဝိဇ္ဇာမျိုးစီကောင်းတဲ့ဘုရားကယဟန်တော်တစ်ပတ်ကိုရှေ့ကိုဟူပြုခြင်းဆိုတဲ့သရဏမျိုးစီကောင်းဒီနှစ်ခုမှာသူကဝိဇ္ဇာမျိုးစီကအကျိုးမပေးဘူးသရဏမျိုးစီကပဲလာပြီးတော့အကျိုးပေးနေတယ်အဲ့ဒီပုံစံအတိုင်းယောဂီတော်ကောင်းကလည်းမိမိရဲ့မရဏနာအချင်းခံမှာထင်လာတဲ့ဒီနမိတ်ကိုအခြေခံပြီးတော့အဝိဇ္ဇာတဏ္ဍဥပါဒံသင်္ခါရဉာဏ်ကိုပြန်ပြီးရှာဖွေရမှာဖြစ်ပါတယ်အဲ့ဒီလိုရှာဖွေလိုက်လို့ဒီကံနဲ့ဒီကံမဇ္ဇယုတ်တည်းရဲ့တောင်းကျိုးဆက်နွယ်နေမှုကိုကိုယ်ရင်းမြတ်ဖို့ထွန်းဖို့သိပြီရှုလို့ရပြီဆိုရင်တော့အဲ့ဒီအချိန်ခါကျတော့မှ ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာကအကြောင်းတရားရူပဲခန္ဓာကအကျိုးတရားစသည်ဖြင့်ဒီလိုသိရမှာဖြစ်တယ်။ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာကအကြောင်းတရားရူပဲခန္ဓာကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာကအကြောင်းတရားရူပဲခန္ဓာကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံကအကြောင်းတရားရူပဲခန္ဓာကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရကအကြောင်းတရားရူပဲခန္ဓာကအကျိုးတရားကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံကအကြောင်းတရားရူပခန္ဓာကအကျိုးတရားဆက်ပြီးဖြစ်ဒီလိုအကြောင်းအကျိုးဆက်နွယ်ပြီးတော့သိရပါတယ်နော်ဒါကကမ္မဇ္ဇယုတ်တဲ့ဆက်သွယ်ပုံပဲစေတသိက်ယုတ်ကြတော့ဒါကတော့ပစ္စုပန်အကြောင်းဖြစ်တော့ပြီစိတ်ဖြစ်ခြင်းကြောင့်စေတသိက်ယုတ်ဖြစ်စိတ်ကအကြောင်းတရားစေတသိက်ယုတ်ကအကျိုးတရားကုသိုလ်ဖြစ်ခြင်းကြောင့်ဥဒ္ဒေယုတ်တည်ဖြစ်ပုံကိုယုတ်ကသိသိတတ်ထားပြီးဖြစ်တဲ့အတွက်ဒီပဲပါနော်ကုသိုလ်ဖြစ်ခြင်းကြောင့်ဥဒ္ဒေယုတ်ဖြစ်ဥဒ္ဒုကအကြောင်းတရားဥဒ္ဒေယုတ်ကအကျိုးတရားအာဟာရဖြစ်ခြင်းကြောင့်အာဟာရယုတ်ဖြစ်အာဟာရကအကြောင်းတရားအာဟာရယုတ်ကအကျိုးတရားလို့ဒီလိုသိသိရတယ်။အဲ့ဒီသိသိတဲ့အပိုင်းမှာအတိတ်ကဝိသန္ဒနာဥပါဒသင်္ခါရကံတွေကိုလှမ်းပြီးရှားဖွေတဲ့အပိုင်းကတော့နာမရူပပရိစ္ဆေဒဉာဏ်ပိုင်းနဲ့အချိန်ပါတယ်။သောဝိသန္ဒနာဥပါဒသင်္ခါရကံတွေကိုအခြေခံရဲ့သို့မဟုတ်သောဝိသန္ဒနာဥပါဒသင်္ခါရကံတွေကြောင့်ပရိသန္ဒီမှာတည်ရှိတဲ့ကလယေကြီးခိုင်မှာတည်ရှိတဲ့ယုတ်ဒီနန္ဒီသိစဖြစ်ပုံဘဝတရားမှာဝိပယုတ်နန္ဒီထိစ္ဆာဖြစ်ပုံတွေကိုကြောင်းကျွတ်ဆက်နွယ်ကြည့်လိုက်လို့ကြောင်းကျွတ်ဆက်လို့ရတဲ့သဘောအကြောင်းတရားအကျိုးတရားလို့သိသိနိုင်တဲ့သဘောကတော့ပြည့်စည်ပရိက္ခဉာဏ်ပိုင်းနဲ့ဆိုင်တယ်။ဒါကြောင့်ဒီနမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စည်ပရိက္ခဉာဏ်နှစ်ပါးဒီတစ်ခုနဲ့တစ်ခုအပြန်အလှန်ကျေစုပြုနေတဲ့ဉာဏ်တွေဖြစ်ပါတယ်။နမရူပပရိစ္ဆေဒဉာဏ်ကိုမရခဲ့ရင်ပြည့်စည်ပရိက္ခဉာဏ်ရဖို့မလွယ်ဘူး။တနည်းအားဖြင့်အတိတ်ကဝိသရဏဥပါဒံအုပ်စုဆိုတာကိုဒီယောဂီဘုရောကောင်းခဏကပြောခဲ့တဲ့ဥပမာထုတ်ပြတဲ့ယောဂီဘုရောကောင်းကြီးနဲ့ဝိသရဏဥပါဒံအုပ်စုမှာလောဘတတိအုပ်စုမနောဒရဝဇ္ဇံဖြစ်စေတဲ့စနလုံးရှိတဲ့ဇောက30နဲ့ဇောမှာလောဘတတိအုပ်စုအလုံး20ရှိတယ်။သင်္ခါရကံအုပ်စုကြတော့မနောဒရဝဇ္ဇံဖြစ်စေတဲ့စနလုံးဇောမှာ34လုံးရှိတယ်။အဲဒီစိတ်စိတ်တွေကနံခန္ဓာ၄ပါးမြယာဝတ္ထုယုတ်တွေကရူပခန္ဓာပေါင်းလိုက်တော့ခန္ဓာ5ပါးပဲ။အတိတ်ခန္ဓာ၅ပါးဒီထက်ကအစိတ်အပိုင်းတစ်ခုဖြစ်အတိတ်ယုံနာပဲအဲ့ဒီအတိတ်ယုံနာလို့ခေါ်ဆိုရတဲ့ဒီအတိတ်ခန္ဓာ၅ပါးကိုမသိသိတတ်တဲ့ယောဂီကဒီအတိတ်ခန္ဓာ၅ပါးနဲ့ပြိဿုပံခန္ဓာ၅ပါးတို့ကြောင့်ဆက်နွယ်မှုသဘောလို့ခေါ်တဲ့ပြိဿုပရိက္ခအဉ္ဉံကိုတိသိတတ်ပြီးသိသိဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးဒါကြောင့်အတိတ်ခန္ဓာဒီပြိဿုပရိက္ခဉာဏ်ရရှိရသည့်အတိတ်ခန္ဓာ၅ပါးကိုချုပ်ဖို့မလိုဘူးလားလိုအပ်နေတယ်နော်ဒေသကိုယ်ရင်မျက်မှောက်ဖွင့်ဖို့သိကျင်နေဆိုရင်တော့ရှိရတော့မယ်။သူများအပြွတ်နဲ့လွမ်းကျင်နေဆိုရင်တော့မရှိပဲနေဖို့ပဲရှိတယ်။ငါတက်ကကံကြောင့်ဖြစ်တယ်မှတ်ထား။ယုံကြည်လားအာယုံပါတယ်။ဒါသူများအပြွတ်နဲ့မှတ်လိုက်တယ်။သူများအပြွတ်နဲ့ယုံလိုက်တယ်ဟုတ်တယ်မလား။ကိုယ်ရင်မျက်မှောက်ဖွင့်ဖို့သိတဲ့အစင်တော့မဟုတ်ဘူး။ဒါပြင်းနဲ့ဒီယောဂီကနည်းနည်းလေးထူးကြပါတယ်နော်။ထူးကြတယ်ဆိုတာကသူကဒီဘဝမှာတော့လက်ရှိသူကမွတ်စလင်နဲ့ဘုရားရှင်ဘုရားကတည်းကတည်းကသူကဗုဒ္ဓဘာသာကိုပြောလာတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဆိုဒီပိုင်းလေးရောက်အောင်တော့သူ့ကိုတော်တော်လေးတွန်းယူပါတယ်နော်ဒုတိယတိကသူအဆက်ခဲလိုက်တဲ့အချိန်ခါကျတော့သူကကလအမျိုးသမီးလေးဖြစ်နေကြတယ်နော်ဘဝတွေထဲနည်းနည်းတန်ကိုကြီးတွေကပါလာတယ်နော်ဒီကလအမျိုးသမီးဘဝမှာသူကဘာလုပ်တယ်ဆိုတော့ယူဘောတော်တဆူမှာသူကပန်းလှူတယ်ပန်းလှူတဲ့ကုသိုလ်စေရနာအုပ်စုတွေကိုသူကပြုစုပြောင်းထောင်ခဲ့တယ်နည်းလူတို့ပြုတ်လို့ပြုတ်ထောင်တဲ့အချိန်ခါမှာသူကဘာစိတ်တွေရှိလဲဘာစုတောင်းလဲလို့အစိတ်ခင်းလိုက်တော့ဘာစုမှမတောင်းပါဘူး။ဒါပေမဲ့နတ်သားဘောကတော့စိတ်ကညှိုးကန်းချင်းကြီးတယ်လို့ဒီလိုစိတ်ထဲမှာတွေ့ရတယ်။စုတောင်းတာကလူရင်းတော့မဟုတ်ဘူး။စိတ်ထဲမှာညှိုးကန်းချင်းကြီးတဲ့သဘောကလူရင်းဖြစ်တယ်။နန္ဒလို့အတိမားနေတဲ့သဘောကဝိညာဉ်။သူနတ်သားဘောကိုတွေ့တဲ့တက်မဲ့တဲ့သဘောကတဏှာ။စိတ်ကပြီးဆွဲနေတဲ့သဘောကဥပါဒ။ဒီအဝိဇ္ဇာတဏှာဥပါဒံတန်းကိုခြံရံပြီးတော့ယုဘတော်တသုမပန်းလှူခြင်းဆိုတဲ့ကုသိုလ်စေရနာအုပ်စုကုသိုလ်သင်္ခါရတရားတွေကိုပြည့်စုံပြည့်ထောင်တယ်။စေစရတိ34လုံးအဝိဇ္ဇရဏဥပါဒအုပ်စုကအလုံး20ပဲနော်။ဒီကုသိုလ်သင်္ခါရစေရနာတရားတွေကစေရနာအုပ်စုတွေကလည်းအနိစ္စတရားတွေဖြစ်ခြင်းကြောင့်ဖြစ်ပြီးတဲ့နဲ့ထိုယုံနာအခြင်းမှာပဲပြတ်သွားတယ်။ဒါပေမဲ့ထိုယုံနာအခြင်းမှာနောက်တစ်ချိန်မိမိမျှော်လင့်တောင်းတအနေနဲ့နတ်သားဘက်ကိုနန္ဒဘဝတိဟုသောခန္ဓာငါးပါးကိုဖြစ်စေနိုင်တဲ့စွန့်အင်ကမ္မတ္တိလေးကိုယုံနာခြင်းမှာမြုပ်နှံပြီးမှသာလင်းသူကချုပ်ပြသွားတယ်။အဲဒီစွန့်အင်ကမ္မတ္တိလေးကပေါင်းလိုက်တော့ ဝိဇ္ဇာတဏှာဥပါဒဒုက္ခရကအကြောင်းငါကိုသုံးခေါ်တယ်သုံးခေါ်တဲ့အတွက်သူပထမအဓိပ္ပာယ်သူပြောရင်တောင်းတနေတဲ့အနန္တဘဝကိုရရှိခဲ့ပါတယ်ဒါပေမဲ့တတိယအဓိပ္ပာယ်ကိုဖမ်းပြီးအသက်ခံလိုက်တယ်တတိယအဓိပ္ပာယ်ကတော့သူကအဖိုးကြီးတယောက်ဖြစ်နေဒီအဖိုးကြီးကဘာလုပ်နေတယ်လို့မင်းရင်တော့ဒီဘက်မှာလည်းအဖိုးကြီးတွေရှိနေတယ်ဟမ်အဖိုးကြီးတွေဘာများလုပ်ကြလဲသိသောမဟုတ်ဟမ်သူအဖိုးကြီးကဘာလုပ်လဲဆိုတော့တောထဲမှာလေဟုတ်လားအဲ့ဒီတောထဲမှာသူကအာနာပါနအထုံနေတယ်ဒါပြီးလဲဇံမရပြောင်းအဲ့ဒီဘောမှာရုပ်နာတွေကိုလည်းသူကရှုတာမတွေ့ရဘူးဒါပြီးလဲဒီကဏ္ဍကာလမှာတော့သူ့ကိုလာပြီးတော့တောထဲမှာပြည့်စုံလုံကျွေးနေတဲ့အမျိုးသမီးလေးတဦးရှိတယ်အချမ်းအမျိုးပြည့်စုံလုံကျွေးနေကြအမျိုးသမီးလေးလည်းရှိတယ်အချမ်းအမျိုးသမီးတွေလည်းဝိုင်းပြီးတော့ပြင်မှာထိုင်နေကြသူဒီကဏ္ဍကလာရောက်ပြီသူကလာပြီးပြည်သူလုံကျွေးနေတယ်ဒီအမျိုးသမီးလေးတွေကငုံယုံနေတယ်အဲဒီလိုငုံယုံနေတဲ့အတွက်ဒီအမျိုးသမီးလေးတွေအပေါ်မှာစိတ်အာယုံကအနည်းငယ်တော့ပြီးတော့ကြာရောက်နေတယ်ဒီအာယုံကဘောင်ကုသရာလေးတစ်ခုဖြစ်သွားတယ်ဘယ်လိုဘောင်ကုသရာဖြစ်သွားလဲဆိုတော့ဒီကဏ္ဍကလာမှာစိတ်ဆိုတာကအာသိပ်ပြော့နေပြီအတင်းတော့ပြမရဏကဏ္ဍအချင်းခါကအာပြော့နေပြီစိတ်ဓာတ်လေးကအာပြော့နေတဲ့အချင်းခါကြတော့ပေါ်လာတဲ့အာယုံကိုဖန်ဆုပ်တတ်တဲ့သဘောရှိနေတယ်။ဒီနေ့ထဲမှာမျောနေတဲ့ပုဂ္ဂိုလ်တယောက်ကနောက်ဆုံးသိခြေကုန်လက်ပန်းကျလာပြီဆိုလို့ရှိရင်ခွေးတဲ့ကောင်ပုဂ္ဂိုလ်ဖြစ်ခြင်းဖြစ်ပါစေ။ဘာလို့ပဲမဆိုတွေ့တာကိုတော့ဖမ်းပြီးတော့ဆုပ်ခံရတော့မယ်။အဲ့ဒီပုံစံအတိုင်းပဲမရဏတဏ္ဍအချိန်ကာလမှာဒေဂဏိကာလဆက်ဆက်မှာသိတတ်တဲ့ကသိပြော့လာပြီဖြစ်လို့တော့သိပြော့နေတဲ့အတွက်ထင်လာတဲ့အာယုံကိုလှမ်းပြီးဖတ်ဆုပ်တတ်တဲ့သဘောရှိဒီအချိန်မှာသူတေဂဏိကာလမှာအနိမ့်နံပါတ်ထိုင်ပြီးငိုရိုနေတဲ့အမျိုးသမီးတွေရဲ့ဘဝဘက်သို့စိတ်ကလေးကအဲ့မှာညှုတ်ကိုင်းသွားတယ်။အဲ့ဒီစိတ်ညှုတ်ကိုင်းသွားတဲ့အတွေ့ဒုတိယအတိတ်ရောက်တော့အဲ့ဒီကံကအကျိုးပေးလိုက်တဲ့သူကအမျိုးသမီးဘဝကူးသွားတာပဲနော်။ဒါပြင်းနဲ့အဲ့ဒီဘယ်ကံကအကျိုးပေးလဲလို့လှမ်းပြီးစိတ်ရင်တဲ့အချိန်မှာအဲ့ဒီတော့တဲ့မှာအာနာပါနအထုံနေတဲ့ကံလေးကပဲအကျိုးပေးပါတယ်ဥစ္စာနဲ့ဒီကာမဝဆရတမာတိတွေပေါ့ရူပဝဆရတမာတိရူပဝဆရဇန်တွေကတော့ရူပဘုံကိုအကျိုးပေးမယ်အရူပဇန်တွေကအရူပဘုံကိုအကျိုးပေးမယ်မှန်တယ်အဲ့ဒီဇန်မဆိုင်ခင်ပေါ့ပရိကာမတမာတိဥပဆရတမာတိခေါ်တဲ့ဒီတမာတိတွေရှိအဲ့ဒီတမာတိတွေလည်းမဟာကုသိုလ်ဇောစိတ်အခြင်းတွေဖြစ်ပါတယ်သူတို့ဟာလည်းအကြောင်းအခါအခွင့်သိနေရင်ဘဝတစ်ခုကိုဖြစ်စေနိုင်လို့ဆိုအာရှိကြပါတယ်ဒါကြောင့်အာနာပါနအထုတော်လေသူကဇံမရတဲ့အဖြစ်မှတည်ရှိနေတဲ့အတွက်ဇံမရတဲ့သူရဲ့အာနာပါနဘာဝနာကုသိုလ်ဇောစိတ်ကြီးကသူလွန်လဲတောင့်တနေတဲ့အမျိုးသမီးဘဝကိုတော့ပို့ပေးနိုင်တဲ့သွားအားလေးရှိနေတယ်။ဒါကြောင့်စိတ်ကြီးတွေကြီးလား။ဒီစိတ်တွေတကယ်ဘဝတစ်ခုကိုဖန်ဆင်းပေးနေတယ်တကယ်ဖန်ဆင်းခြင်းမဖြစ်ဘူးလား။ဖြစ်နေတယ်။တော့ဒီနည်းအဖြစ်တော့ကံကတော့ဖန်ဆင်းခြင်းပဲ။အဓိကဒါပြည့်နဲ့ဒီကံကိုပြုစုပြုထောင်ပေးလိုက်တာကကံအရာတည်တော့အောင်ဘုရုကဖန်တီးပေးလိုက်လေစိတ်ကဖန်တီးပေးတာဒီစိတ်လေးပြောင်းလဲသွားတာ ਨੇ ဘဝတစ်ခုဒီပြောင်းလဲသွားတယ်နော်နောက်တစ်ခုကြည့်တို့ရဲ့အနာဂတ်ကိုသူကလမ်းပြီးဦးဇင်ကအသက်ခံကြည့်ပါတယ်အတိတ်ကိုတော့သူ့မှာဝိဇ္ဇာမျိုးစင်ကရဏမျိုးစင်လေးတွေတွေ့ခဲ့ပြီးဖြစ်ရင်တော့အတိတ်ကိုနှစ်ခုသုံးခုလောက်ရှုပ်ပြီးဦးဇင်ကသူ့ကိုအနာဂတ်ဘက်ကိုတာဆူပြီးတော့လှုပ်ပေးပါတယ်နော်ဒီတော့ဒီအတိတ်မှာအကြောင်းတရားနဲ့အကျိုးတရားသိသိပြီးပြီဆိုရင်တော့မိမိကိုရှုနိုင်တာကဒီယောဂီအဖို့ဆိုလို့ရှိရင်အတိတ်အကြောင်းက၃ဘဝလောက်ပဲသူကရှုနေပါတယ်အတိတ်သန္တာခီးဆိုတာကအလွန်ရှည်လျားသည့်အတွက်ယောဂီတရဂံတဦးအဖို့မိမိရဲ့အတိတ်ဘဝတွေကိုကိုယ်သိအောင်ရှုဖို့ဆိုတာကတော့လွယ်ပါမလားမလွယ်ဘူးအဲဒါအတိတ်မှာဘဝနှစ်ခုသုံးခုဇတ်ပြီးဖြင့်အကြောင်းတရားအကျိုးတရားတွေကိုသိသိပြီးတဲ့အချိန်ခါမှာမသိသိလိုက်နိုင်တဲ့ထိုးထိုးအတိတ်ဘဝတွေကိုဟာလဲလှမ်းမြော်ပြီးတော့မှန်းဆပြီးတော့ထိုနည်း၎င်းပဲလို့အဲ့ဒီခါကျတော့မှသိသိရတယ်အတိတ်ကိုလုံးလုံးမရှိဘဲနဲ့သုံးဖို့ကြံကြိုးစားပြစ်စားသဘောပါသဘောတရားတွေကိုလုံးလုံးမသိဘဲနဲ့တော့ထိုနည်း၎င်းလှမ်းလို့မရဘူးနော်အတိတ်ဘဝကိုအဲ့လောက်နဲ့ရပ်ပြီးတော့သူ့ရဲ့အနာဂတ်ဘဝကိုလှမ်းပြီးရှုအပြန်နဲ့ဘာဖြစ်လို့ဒီအနာဂတ်ကိုရှုနေလဲဘာဖြစ်လို့ဒီအတိတ်ကိုရှုနေလဲဆိုတာနဲ့ပတ်သက်လို့ပြဿနာတွေကတော့တော်တော်လေးတော့ရှုပ်ခွေးကြပါတယ်နော်ရသော်ပြသည်ဒီပရိစ္ဆေသမုပ္ပါဒ်ကိုဟောတဲ့အပိုင်းမှာဖြစ်ခြင်းနဲ့ချုပ်ခြင်းနှစ်ခုလုံးကိုဟောတယ်ဝ ဝိဇ္ဇာဖြစ်ခြင်းတင်္ခါရတင်္ခါရဖြစ်ခြင်းဝိညာဏံစသည်ဖြင့်ဝိဇ္ဇာဖြစ်ခြင်းကြောင့်တင်္ခါရဖြစ်တင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သည်ဖြင့်ဖြစ်စဉ်ကိုလည်းခေါ်တယ်ဝိဇ္ဇာယတေဝအတ္တတဝိရာဂနိရောဓတင်္ခါရနိရောဓောစသည်ဖြင့်အဝိဇ္ဇာရဲ့အကျွမ်းမဲ့ချုပ်ခြင်းကြောင့်တင်္ခါရအကျွမ်းမဲ့ချုပ်ခြင်းပုံစသည်ဖြင့်ချုပ်ခြင်းကိုလည်းဟောပြီးယောဂိတရောကောင်းကထိုဖြစ်စဉ်ချုပ်ခြင်းနှစ်ခုလုံးကိုမြင်အောင်ရှုရမယ်အပိုင်းရှိတယ်။ဘာကြောင့်လဲ?ပဋိပဒံပါဠိတော်လေးကိုပြန်ကြည့်ပါဦး။ဟိုဒီနေ့ကရွတ်ခတ်ပြီးပြီ။သမုဒိယဓမ္မလူပါတိဝါကာယဓမ္မေဝိဟာရတိဝရဓမ္မလူပါတိဝါကာယဓမ္မေဝိဟာရတိသမုဒိယဝရဓမ္မလူပါတိဝါကာယဓမ္မေဝိဟာရတိကာယဓမ္မေကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မလူပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအပ္ပမအထာတရှုလေရှိသည်ဖြစ်၍မူလီဝိဟာရတိနေလေ၏ကာယဓမ္မေကာယ၌ဝါရူပကာယနာမကာယ၌ဝရဓမ္မလူပါတိဝါချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောကိုအပ္ပမအထာတရှုလေရှိသည်ဖြစ်၍မူလီဝိဟာရတိနေလေ၏ဒီလိုဘုရားဟောထားဝရဓမ္မလူပါတိကဘာပြောရလဲချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောချုပ်ကြောင်းသဘောနဲ့ချုပ်ခြင်းသဘောကိုအပ္ပမအထပ်တရှုတယ်ဆိုတော့ဘယ်လိုရှုတာလဲလို့မေးတော့ဝိဇ္ဇာနိရောဓရူပနိရောဓတဏှာနိရောဓရူပနိရောဓကမ္မနိရောဓရူပနိရောဓအာဟာရနိရောဓရူပနိရောဓဝိပရိနာမလက္ခဏံဆိုပြီးတော့ဒီလိုပဋိသင်္ခါရမဲ့ပဋိသင်္ခါရညီမ၅ချက်ဟောထားပါတယ်နော်ဝရညာ၅ပါးပဲဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ရုပ်ချုပ်ဤသင်္ခါရချုပ်ခြင်းကြောင့်ရုပ်ချုပ်ဤကံချုပ်ခြင်းကြောင့်ရုပ်ချုပ်ဤကံကရုပ်တို့ဤချုပ်ခြင်းသဘောဆိုပြီးဒီလိုမျိုးအောင်ရှုဖို့ဟောထားတယ်ချုပ်ပြီဘယ်လိုချုပ်တယ်လဲမေးတော့အတ္တေတဝိရာဂနိရောဓအကျွင့်အကြံမရှိကုန်စင်အောင်ချုပ်တယ်ချုပ်ပြီနောတဗ္ဗံမဖြစ်သောချုပ်ခြင်းဖြင့်ချုပ်ပြီအလုဘဒနိရောဓသဘောပဲဥပါဒနိရောဓမဟုတ်ဘူးနောတဗ္ဗံပြန်ဖြစ်မဲ့ချုပ်ပြီကိုတော့ဥပါဒနိရောဓလို့ခေါ်တယ်နောတဗ္ဗံပြန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ငြိမ်းမှုကိုတော့အနုဘာဒနိရောဓလို့ခေါ်တယ်။ထို့အနုဘာဒနိရောဓသဘောအဖြစ်ချုပ်တယ်ဆိုတာကအဝိဇ္ဇာဟာနောတဗ္ဗံလုံးလုံးဘယ်တော့မှပြန်မဖြစ်တဲ့ချုပ်ခြင်းဖြင့်ချုပ်သွားတယ်ဆိုတော့ဘယ်ခါမှချုပ်မလဲ။ဉာဏ်နဲ့ဒီခေါင်းအေးထားစဉ်းစားကြည့်တာ။နော်။ဒါပေမဲ့ဝိညာဉ်ဤမှာမဟာဒီကဒုတိယဒေသမြင့်တဲ့421မှာအတိအကျဖွင့်ထားပါတယ်။အဝိဇ္ဇာနိရောဓရူပနိရောဓောတိအက္ခမက္ခအညာနိနဝိဇ္ဇာယအနုဘာဒနိရောဓတောအနာဂတသာရူပတအနုဘာဒနိရောဓဟောတိပိစ္ဆယဘာဝေအဘာဝတောဝိဇ္ဇာနိရောဓရူပနိရောဓတိအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဟူသည်ကဧကမေကဉာဏ်နှင့်အမြတ်ဆုံးအရဟတမေဉာဏ်ဖြင့်ဝိဇ္ဇာယအဝိဇ္ဇာဤအနုဘာဒနိရောဓတောနောတဗ္ဗံမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းကြောင့်အနာဂတသာရူပတအနာဂတ်ဖြစ်တဲ့ယုတ်တရားဤအနုဘာဒနိရောဓောနောတဗ္ဗံမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငြင်းခြင်းသည်ဟောတိဖြစ်ပေါ်၍လာ၏ပစ္စယဘာဝေအကြောင်းတရားဤသင်္ချာမရှိခြင်းကြောင့်အဘာဝတောအကျိုးတရားဤသင်္ချာမဖြစ်တော်ခြင်းကြောင့်သည်ဒီလိုအကြောင်းပြထားတယ်နောတခြင်းအရဒ္ဓမေရတဲ့အချိန်ခါမှာသောအရဒ္ဓမေဉာဏ်ကကိရိတာဟူသည်မြတ်ကိုအကျဉ်းချံမရှိကိုယ်စီအောင်ပယ်သတ်မှဖြစ်တယ်အဲ့ဒီပယ်သတ်ခံရမယ့်ကိရိတာတွေထဲမှာအဝိဇ္ဇာတဏဥပါဒဏ်ဤလည်းပါနေတယ်အဲ့ဒီအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့ဒီအကြောင်းတရားတွေကနောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ဒီအရထမဉ္ဇဉ်ရတဲ့အချိန်ကမှချုပ်မှာအရထမဉ္ဇဉ်ရတဲ့အချိန်ကမှနောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ဒီအဝိဇ္ဇာတဏှာဥပါဒံတို့ချုပ်ငြိမ်းသွားတဲ့အတွက်အနာဂတ်ဖြစ်တဲ့ယုတ်တရားတွေဟာလည်းနောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားတယ်နောက်တစ်ခါဘယ်တော့မှပြန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်တယ်ဆိုတော့ဘယ်ခါမှချုပ်မှာပရိနိဗ္ဗာန်သုတိရောက်မှချုပ်နော်ဒီတော့ဒီကကြီးတွေနည်းနည်းစဉ်းစားကြည့်ပါခုကိုယ်ကလည်းယဟန္တာမဖြစ်သေးဘူးအဟန္တာအမတ်ကလည်းမရသေးဘူးပရိနိဗ္ဗာန်ကလည်းမဆန်သေးဘူးအဲ့ဒါအဟန္တာမဲ့လည်းမရသေးဘူးပရိနိဗ္ဗာန်လည်းမဆန်သေးဘူးဆိုရင်သူအဟန္တာမဲ့ရတဲ့အချိန်ရမဲ့အချိန်ပရိနိဗ္ဗာန်ဆန်မဲ့အချိန်ဒီခုအချိန်ကနေလှမ်းမြှုပ်ပြီးကြည့်လိုက်ရင်အနာဂတ်လို့မပြောနိုင်ဘူးလားပြောနိုင်တယ်နော်ဘယ်အနာဂတ်လဲလို့မင်းလဲဒီဘဝမှာယဟန်ဖြစ်မဲ့ပုဂ္ဂိုလ်များတော့ဒီဘဝအနာဂတ်ပေါ့နော်နောင်ဘဝတစ်ခုခုနောင်အနာဂတ်ဘဝတစ်ခုခုမှာယဟန်ဖြစ်မဲ့ပုဂ္ဂိုလ်မှန်ခဲ့ရင်တော့နောင်ဘဝတစ်ခုခုပေါ့နောင်အနာဂတ်ဘဝတစ်ခုပဲအဲ့ဒီအနာဂတ်ယဟန်ဖြစ်တဲ့အချိန်အရဟတမဲ့ရတဲ့အချိန်ခါမှာအဝိဇ္ဇာတွေကနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားတဲ့အတွက်ပြိဋိဘာနာသုတိရောက်တဲ့အချိန်ခါမှာ ပရိနိဗ္ဗာန်ဆိုဒီအနောက်ဘက်မှာယုတ်ဒီနန်းကြီးအနန္တဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းပုံကိုမြင်အောင်လှမ်းရှုဖို့အတွက်ဘုရားရှင်ကရည်ရွယ်တော်ပြီးတော့ဒီသတိပ္ပံပါဠိတော်ဒေသနာမှာဝိယဓမ္မနုပ္ပတ္တိဆိုပြီးတော့ဒီလိုဟောထားတယ်လို့အထက်ကများကအဋ္ဌကများကရှင်းထားတယ်ရှင်းထားတဲ့အတွက်ဒီသတိပ္ပံကျင့်စဉ်ပြီးအနာဂတ်ကိုရှုရတဲ့ကျင့်စဉ်လည်းမဟုတ်ဘူးလားဟုတ်နေတယ်တတိပဒံဟူသည်ပေါ်ရကုန်တာရှုနေတဲ့လုပ်ငန်းကိုဖြစ်တဲ့အတိတ်ကရှုရတာမဟုတ်ဘူးလို့ဒီလိုပြောနေကြလို့အရှင်ကရှင်းတာပါနော်ပုဂ္ဂိုလ်လူတွေသင်္ခါမဟုတ်ပါဘူးဒါတော့အတိတ်ကိုပေါ်လို့အောင်ရှင်းရတာပဲတတိပဒံကျင့်တဲ့နောက်မှာကိုယ်ကဘုရားရှင်သည်သမုဒိယတပ္ပနုပ္ပတိကအတိတ်အနာဂတ်ရှုွက်တွေပါပါတယ်ဝရဓမ္မနုပ္ပတိကတော့အနာဂတ်ရှုွက်တက်တက်ပဲဒါကအကြောင်းတရားဘက်ကပြောတာအကျိုးယုံနံဒီဘက်ကကြည့်ရင်တော့အတိတ်ကပြစ္ဆုတ်ကအကုန်လုံးပါတယ်သမုဒိယဝရတယ်နော်အတိတ်ကယုံနံရဲ့ဖြစ်မှုပြတ်မှုပြစ္ဆုတ်ကယုံနံရဲ့ဖြစ်မှုပြတ်မှုအနာဂတ်ယုံနံရဲ့ဖြစ်မှုပြတ်မှုအလုံးအကုန်ပါပါတယ်ဒါကခဏနိရောဓဘက်ကကြည့်ရင်ကိုပြောနေတာကတော့အကြောင်းတရားဘက်ကကြည့်ပြီးပြောတာအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံအကြောင်းတရားချုပ်ခြင်းကြောင့်အကျိုးတရားချုပ်ပုံဆိုတဲ့သစ္စာတော်ဥရိယပြအတ္တနာအပိုင်းကနေပြောတာခန္ဓာတော်ဥရိယပြအတ္တနာခန္ဓာအပြင်ဖြစ်ဖြစ်ရှုတဲ့အပိုင်းကတော့အတိတ်ကပြုပုံကန္နာသုံးပါအကုန်လုံးဆိုင်တယ်အဲ့တော့အကြောင်းတရားတွေထင်ရှားခြင်းအကျိုးတရားထင်ရှားဖြစ်ပုံဆိုတဲ့အပိုင်းမှာပြစ္ဆုတ်ပံမှာလည်းခုနကပြစ္ဆုတ်ပြောထောင်နေတဲ့အဝိဇ္ဇာတဏ္ဍာဥပါဒံသင်္ခါရကံဉာဏ်မရှိဘူးလားရှိနေတယ်ခொနကယောဂီကိုကြည့်လိုက်ရင်သူကပရမအလင်္ကပ်ကိုစမ်းကြည့်လိုက်တဲ့အချိန်ကကျတော့သူကနတ်သားပဲဟုတ်တယ်မလားဘယ်ကံကအကျိုးပေးတယ်ဆိုတာကိုသူရဲ့ဒီဘဝအနာဂတ်မရဏသန္ဓေအချိန်ခါမှာဘာနှမိတ်ထင်မလဲဆိုတာကိုမြစ်ပြခံပြီးစိုက်ပြီးအရှုခိုင်းလိုက်တဲ့အချိန်ခါမှာယောဘတော်ကိုနှစ်စဉ်ရှေခိုးဝှဖြုတ်နေတဲ့ကံကအကျိုးပေးနေတယ်ယောဘတော်ကနှစ်စဉ်ရှေခိုးဝှဖြုတ်တဲ့ကုသိုလ်စေတနာသင်္ခါရကံဒီကိုဘာဥတည်ခြင်းနဲ့ပြုစုပြည့်ထောင်နေတယ်လို့ဒီဆက်ချက်အသက်ခံနေတော့သူ့တော်မတောင်းပါဘူးဒါပေမဲ့စိတ်ကနတ်ဘဝကိုစိတ်ညစ်တယ်ဘာဖြစ်လို့ဒီနတ်ဘဝကိုသူကစိတ်ညစ်ရလဲနီးစက်ရပဲဘဝကနော်အတိတ်ကဘဝတစ်ခုမှနေခဲ့မှုတယ်ဆိုရင်သူ့ဘဝကိုပြန်ပြောင်းပြီးတော့စိတ်ညစ်ကိုင်းစင်မှုဟာဇဝနတဘအနန္တရှိဘိမိဒရာမင်းကြီးနော်ဘန္တာဗန္ဓေကကြီးပဲနတ်ပြည်6ထပ်အကြိုက်တဲ့ပုံသွားလို့ရနိုင်တယ်ဒါပေမဲ့ဒီသတို့မဟာရိနမင်းတို့ရဲ့အလုပ်ကျွေးဘဝဖြစ်တဲ့ဒီစတော့ဇဝနတဘအနန္တဘဝကိုသူကစိတ်တိုက်ညုတ်ကိုင်းကြည့်တဲ့အတွက်ဒီဘဝကိုမရနိုင်ဘူးလားရပါတယ်နော်အဲ့ဒီပုံစံအတိုင်းပဲသူကဒီနတ်ဘဝကိုဘာဖြစ်လို့ဒီသတို့မှာတဲ့ဒီနမင်းကြီးတွေအလုပ်ကျွေးဖြစ်တဲ့ဒီဇောနတဘအနန္တဘဝကိုညုတ်ကိုင်းချင်ရလဲလို့မေးရင်လေအဲ့ဒီဘဝမှာသူကဂျင်းဖာများစွာထက်ခါထက်ခါဖြစ်ခဲ့ဘူးတဲ့ဂျင်းဖာများစွာထက်ခါထက်ခါဒီဘဝကိုဖြစ်ခဲ့ဘူးတဲ့အတွက်အဲ့ဒီဘဝကိုသူကစိတ်ညုတ်ကိုင်းချင်နေခြင်းဖြစ်တယ်ခုတရားနာနေတဲ့တရားကြီးတွေဒီမကြီးတွေကြည့်ဖို့ဟိုမျိုးထဲမှာတက်ကြည်တာတွေသိကောင်းတာပဲတရားနာပြီးအဲ့ဒီပြန်မလားပြန်ပြန်ကိုတဲအိုလေးပဲကိုပြန်ပါပဲသူများအိမ်သွားတက်လို့လည်းမဖြစ်ဘူးပေါ့ဒီပုံစံအတိုင်းပဲဟုတ်တယ်မလားကိုနေခဲ့တဲ့နေရာဟောင်းလေးကိုပဲကိုပြန်ပြီးမတွေ့တတ်ဘူးလားတွေ့တတ်တဲ့သဘောရှိတယ်ဘယ်မျိုးဘယ်ရွာပဲရောက်ရောက်ဟုတ်တယ်မလားကိုရဲ့မွေးရမြေလေးကိုတော့ပြန်ပြီးချိန်မနှင်းနိုင်ဘူးလားနှင်းနေတာပဲဒီဌာနလေးတွေပဲနော်ကဲအဲ့ဒီမှာနတ်လို့အတိမနေတဲ့သဘောကဝိဇ္ဇာနတ်ဘဝကိုတွေ့တတ်မဲ့တဲ့နတ်ဘဝကိုတွေ့တတ်မဲ့တဲ့သဘောလေးကတဏ္ဍာစိတ်ကဆွဲနေတာကဥပါဒံဒီဝိဇ္ဇာရဏဥပါဒံခြံရံပြီးတော့ဒီတော်ကိုအင်းရှိယောဘတော်ကိုနှိမ့်စဉ်ရှင်ခိုးဝှပြုတဲ့ကုသိုလ်စေရနာသင်္ခါရကံဒီပြုစုပြထောင်ခဲ့တယ်နော်ဒီမှာလည်းဝိဇ္ဇာရဏဥပါဒံအုပ်စုက20သင်္ခါရကံအုပ်စုကစုတည်တဲ့34ပဲရှိတယ်အဲ့ဒီဘဝမှာအဆုံးသတ်ပါဒနာနဲ့သူ့ကိုလမ်းမြှောက်ပြီးကြည့်လိုက်တော့မဆုံးသေးဘူးသူကဒုတိယအနာဂတ်အဆက်ပြန်တယ်ဒုတိယအနာဂတ်ကြတော့မှသူကယဟန်ဘဝကိုရရှိတယ်အဲ့ဒီယဟန်ဘဝကိုသူကနတ်သားဘဝမှာပြုစုပြုထောင်မဲ့နော်ကံတစ်ခုရှိတယ်တော်ရမယဟန်တရားဘဝများအထောက်ပြီးသမထအထောက်နေတဲ့ယဟန်တို့တစ်ဘက်ကိုသူကတော့ပြီးရှိခိုးဝှပြုတယ်အဲ့ဒီရှိခိုးဝှပြုတဲ့ကံကဒီယဟန်တော်ကဲ့သို့ဟုတ်တယ်မလားဒီလေတန်တန်ကြီးကိုအဆုံးသတ်နိုင်တဲ့ယဟန်ကောင်းယဟန်မြတ်ဖြစ်ပုံရအတွက်အဲ့ဒီခါမှာသူ့ရဲ့အစိတ်ကညှောကိုင်းချင်းတယ်။အဲ့ဒီစိတ်ညှောကိုင်းချင်းပြီးတော့မှသူ့ကရှင်ခိုးဝှပြုတဲ့အတွက်ယဟန်လိုအတိမနေတဲ့သဘောကအဝိဇ္ဇာယဟန်ဘောအတွက်တတ်မဲ့တဲ့သဘောကတဏ္ဍာစိတ်ကဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာနဲ့ဥပါဒံခြံရံပြီးတော့ တော်နေကမ္မဋ္ဌာန်းဘာဝနာပွားများအထောက်နေတဲ့ယန္တော်တစ်ပါးကိုရှင်ခိုးဝုစုတဲ့ကံလေးပြည့်စုံပြည့်ထောင်တဲ့သင်္ခါရကံပြည့်စုံပြည့်ထောင်လိုက်တယ်သုခရတိ34လုံးပဲနော်အဲ့ဒီသင်္ခါရတရားတွေဆုတ်ပြတ်သွားတော့ယုံနာခြင်းမှာမြုံနံထဲထဲတဲ့စွန့်အင်တတ္တိလေးကတော့ကံအဝိဇ္ဇာတဏှာဥပါဒသင်္ခါရကံဒါဒုတိယအနာဂတ်ဘဝမှာဒုက္ခပြည့်စုံပြည့်ထောင်တယ်ပထမအနာဂတ်ဘဝမှာပြည့်စုံပြည့်ထောင်လိုက်ပြည့်စုံပြည့်ထောင်လိုက်တဲ့အတွက်သူမျော်လင့်နေတဲ့ယဟန်ဘဝကိုဒုတိယအနာဂတ်ကြတော့ရရှိပါတယ်အဲ့ဒီယဟန်ဘဝမှာပဲသမထဝိပဿနာဘာဝနာကမ္မဋ္ဌာန်းဒီကိုသတိကြည်ကြံကြိုးကိုပေါ့မြတ်အထောက်တဲ့အဲ့အတွက်ဒုက္ခတဏှာကြီးကိုအဆုံးသတ်နိုင်မဲ့သူတော်ကောင်းသူဖြစ်သွားတယ်စဉ်းစားကြည့်ကနော်ဒီကကြီးတွေဒီကမကြီးတွေတဏှာကြီးကြီးကိုလိုလည်းမဆုံးနိုင်ဘူးနားလိုလည်းမဆုံးနိုင်ဘူးအေးလိုလည်းမဆုံးနိုင်ဘူးသူရရလို့ဘူးသူရလို့မတွေ့ရလို့ဘူးချင်းရလို့ချင်းချင်းရလို့ပြင်းစွာဘူပါရလို့လည်းမဆုံးနိုင်ဘူးကျင်းတဲ့ချက်မရနိုင်ဘူးနော်အဲ့ဒီတော့အောနာတိဒုက္ခဝိကြီးတွေမှာတဘောကနှစ်ဘောအတွင်းမှာအဆုံးတက်ရတော့မယ်ကျင်းတည်နေပြီဆိုရင်ပေါ့ဒီလိုကျင်းတည်တဲ့လုံမယံမျိုးကိုပြည့်စုံပြည့်ထောင်ထားဖို့မကောင်းလားဒီကောင်းနေတားကိုလုံပြည့်ကြည့်ပါလုံပြည့်ကိုလုံပြည့်ကြည့်ပါတော်ပြီလေမလုံပြည့်ပါနဲ့တော့ပြောမလားမပြောပါဘူးဟုတ်တယ်ဟုတ်လားအဖိုးကြီးကိုပြည့်စုံလုံပြည့်ကြည့်အဖိုးကြီးကိုပြည့်စုံလုံပြည့်ကြည့်ပြောတော့ပါပြီဒါဆိုရင်လည်းမပြည့်စုံမလုံပြည့်ကောင်တွေကိုဘယ်ကျင်းကမျိုးခွင့်တော့စကားပြောဘူးလဲဟင်မပြောပါဘူးလုံကျွေးတာနေမယ်ဆိုလို့ရှိရင်လုံကြီးကြမယ်ရှင်တဲ့တလုံးကြီးနဲ့ကြမယ်လုပ်ငန်းကိုကြီးဖြစ်ပါတယ်နော်ဒါကြောင့်သန္တာခီးကိုထုတ်ဆောင်ကြည်ပေးနိုင်တဲ့စွမ်းအားရှိတဲ့ပြည့်စုံလုံကြီးကြီးတော့မဟုတ်ဘူးသန္တာခီးကထုတ်ဆောင်ကြည်ပေးမယ်ပြည့်စုံလုံကြီးရမယ်လုပ်ငန်းခွင့်ကတော့ပါလေနမထဝိပဿနာဘာဝနာလုပ်ငန်းခွင့်လေးကိုသိသိကျအတိတန်ကျုပ်ကိုပုံများအထုတ်ဖို့ပဲဖြစ်ပါတယ်ဆိုတော့အဲ့ဒီအနာဂတ်ဒီနေ့အေးချမ်းဖြစ်ရမလားလို့ဒီလိုတော့အချုပ်ကအမေးကဒီအနာဂတ်ကိုရှိနေတာကအဲ့ဒီအနာဂတ်ဘဝအပေါ်မှာအခုလိုတွေ့တတ်မှုလေးတွေရှိတယ်။အနာဂတ်နှစ်သောဘဝကိုတွေ့တတ်မှု၊ယဟန်ဘဝကိုတွေ့တတ်မှုဆိုတဲ့ဒီတွေ့တတ်မှုလေးတွေရှိတယ်။အဲ့ဒီတွေ့တတ်မှုတဏှာတွေပြင်းပြရုံတွေခြုံငင်းသွားအောင်အနာဂတ်ခန္ဓာငါးပါးအပေါ်မှာလဲဝိပဿနာရှိဖို့အနာဂတ်ကိုဆန်းရှုနေခြင်းဖြစ်တယ်။ဒါအနာဂတ်ခန္ဓာငါးပါးအပေါ်မှာသူကအနာဂတ်နှစ်သောဘဝခန္ဓာငါးပါးအနာဂတ်ယဟန်ဘဝခန္ဓာငါးပါးအဲ့ဒီခန္ဓာငါးပါးတွေအပေါ်မှာနှံ့တွေ့တတ်နေတဲ့အတွက်ဒီတွေ့တတ်ရခန္ဓာငါးပါးတို့ဟာလေအနိစ္စတရားတွေမှန်တယ်ဒုက္ခတရားတွေမှန်တယ်အနတ္တတရားတွေမှန်တယ်ရှိပြီးပြည့်နေတဲ့အနိစ္စတရားတွေမှန်တယ်ရှိခြင်းဖြစ်ခြင်းဖြင့်အနိစ္စခံရတဲ့ဒုက္ခတရားတွေမှန်တယ်မပြည့်စုံတဲ့အခြေခံအခိုင်အမာနှစ်သာရအပြင်ပြီးနေတဲ့အတ္တမဟုတ်တဲ့အနတ္တတရားတွေကမှန်တယ်လို့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတွင်ပြီးဝိပဿနာရှုဖို့အတွက်ဒီအနာဂတ်ခန္ဓာငါးပါးကိုလည်းနှံရှုနေခြင်းဖြစ်တယ်အဲဒီလိုရှုလိုက်တော့ဘာထူးမလဲအနာဂတ်ခန္ဓာ၅ပါးအပေါ်မှာကျွဲ့နေတဲ့ဒနာကျွဲ့မှန်တဲ့ကျွဲ့ဒိဋ္ဌိကျွဲ့တွေကိုဒီအနိစ္စဥပါဒနာဉာဏ်ဒုက္ခဥပါဒနာဉာဏ်အနတ္တဥပါဒနာဉာဏ်တို့ကဖြိုခွဲနိုင်တဲ့ကျွမ်းအားရှိတယ်။အကြောဉာဏ်အနာဂတ်ဘဝအပေါ်မှာတွင်တန်တက်မဲ့နေတဲ့ဒီဒနာမနာဒိဋ္ဌိကျွဲ့တွေကိုအမြင့်ပြဖြည့်ရှင်းနိုင်တဲ့ကျွမ်းအားရှိတယ်မယ်ဆိုရင်တော့ဒီဘဝမှာပဲပြိဋိဘံဆံသွားမှာဖြစ်ပါတယ်။ဒါကြောင့်အနာဂတ်ခန္ဓာ၅ပါးတို့အပေါ်၌တွင်တန်တက်မဲ့နေတဲ့ဒနာအစွဲ့တွေတဏှာမာနဒိဋ္ဌိအစွဲတွေပြုံးရအတွက်အနာဂတ်ခန္ဓာငါးပါးကိုဝိပဿနာရှုနေခြင်းဖြစ်တယ်။ရှုရအောင်လက်ဆံသိသိနေခြင်းဖြစ်တယ်။အလားတူပဲအတိတ်ခန္ဓာငါးပါးအပေါ်မှာအတိတ်ကိုပြန်ရှုနေတာကလည်းအတိတ်ခန္ဓာငါးပါးတို့အပေါ်၌စွဲနေတဲ့တဏှာကျွမ်းမာနဒိဋ္ဌိအစွဲတွေပြုံးရအတွက်အတိတ်ကိုပြန်ပြီးတော့ဝိပဿနာရှုနေခြင်းဖြစ်တယ်။သစ္ဆုတ်ပံမာနတခါတဏှာကျွမ်းမာနဒိဋ္ဌိတွေမဖြစ်ဘူးလားဖြစ်တယ်။သစ္ဆုတ်ပံခန္ဓာငါးပါးအပေါ်မှာစွဲနေတဲ့တဏှာကျွမ်းမာနဒိဋ္ဌိအစွဲတွေပြုံးရအတွက်လည်းသစ္ဆုတ်ပံခန္ဓာငါးပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်ကျင့်ပြီးတော့တွင်ဉာဏ်ဝိပဿနာရှုနေခြင်းဖြစ်။ဒါကြောင့်ဝိပဿနာဆိုတာကအတိတ်အနာဂတ်ပြစ္ဆုတ်ကံကာလ၃ပါးအတွင်းမှာတည်ရှိနေတဲ့ခန္ဓာ၅ပါးယုံနာတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်ကျင့်ပြီးတော့ရှုပွားသုံးသပ်ရတဲ့လုပ်ငန်းတွေတစ်ခုဖြစ်ပါတယ်။အဲ့ဒီလုပ်ငန်းတွေကိုဖျက်ခြင်းကဒီပရိပဒနာအပြည့်အစုံနဲ့မှဖြည့်သိမ်းပြီးဟောထားတယ်။သို့တော်လည်း အတိတ်အနာဂတ်ကိုမကြိုးကောင်းဘူးလို့ပြောနေတယ်ဆရာတော်များဘက်ကတော့ဘာကိုကိုးကားကြတယ်လို့မင်းနော်ဗာဒိကရတ္တသုတ်တံပဲနော်ဗာဒိကရတ္တသုတ်တံမှာဘုရားရှင်ကအတိတ်အနန္တဂမိယအတိတ်ကိုအရှင်းမလိုက်ရဘူးနောက်ပြီးချင်းချင်းအနာဂတ်အနာဂတ်ကိုလည်းမပြောလို့မတောင့်တရဘူးရတ္တိတံပိဟိနတအပ္ပတိသအနာဂတံအတိတ်ခန္ဓာ၅ပါးကထိုးဆုံးခဲ့ပြီဖြစ်တယ်ဒါကြောင့်အတိတ်ကိုမလိုက်နဲ့အနာဂတ်ခန္ဓာ၅ပါးကမရောက်ပြီလာသေးဘူးဒါကြောင့်အနာဂတ်ကိုလည်းမပြောနဲ့လို့ဒီလိုဟောထားတယ်အဲဒီဟောချက်ချက်ကိုကြည့်ပြီးတော့အတိတ်နာဂတ်ဆိုတော့မရှိကောင်းဘူးလို့ဒီလိုပြောတတ်တာသို့သော်ထိုးသေးနာများသည်ခဏခဏတော့ဟောနေပါတယ်နော်အတိတ်နာဂတ်မရှိပါဘူးလို့ပြောတဲ့ဒေသနာတွေမဟုတ်ဘူးအတိတ်နာဂတ်အပေါ်နဲ့ဒေသနာတွေကမရှိအပ်တော့ပြောဟောနေတဲ့ဒေသနာပဲအတိတ်နာဂတ်ခန္ဓာ၅ပါးတို့အပေါ်နဲ့တဏှာဒိဋ္ဌိမရှိအပ်တော့ဘယ်ပုံဘယ်ပန်းဘုရားဗဏိနဲ့အပ်ဖြစ်ဘုရားကအဲ့ဒီမှာရှင်းထားတယ်လို့မင်းအင်းရူပောဟောတိဋ္ဌမထာနာတိတထနန္ဒိတမနောနေတိအတိတ်လိုက်ပေါ့ကတိဇာဘေခွေအတိတအနာဂတ်မေတိဘေခွေဖြစ်တန်းရတော့ကတိဇာဘေတို့နဲ့အတိတအတိတ်ကိုအနာဂတ်မေတိအရှင်လက်ရွေနေလေသနီအတိတ်လိုက်တယ်ဆိုတော့ဘယ်လိုလိုက်တာလဲအင်းရူပောဥဒ္ဒတောသောယုတ်တရားတိအတိတမထာနာအတိတ်အချိန်ကာလအတုံးကယောရူပောဤသောသောယောတရားသည်အဟောအင်းဖြစ်ခဲ့ဘူးလေသည်ဤသည့်ဤသောနှလုံးသွေး၍တထံသောအတိတ်ဖြစ်တဲ့ယောတရားအဖို့၌နန္ဒိဖြစ်သမှုနန္ဒီတရားကိုသမနောနေတိဖြစ်စေ၏ဒီလိုပြဟောထားတယ်။ဘုရားရှင်ကိုယ်တော်ရှင်းထားတဲ့ရှင်းလင်းချက်အတိတ်လိုက်တယ်ဆိုတာကအတိတ်ဘဝကာလတုန်းကငါ့ရဲ့ယောတရားသည်ဒီလိုဖြစ်ခဲ့ဘူးတဲ့ဆိုပြီးတော့သူအတိတ်ကဖြစ်ခဲ့ဘူးတဲ့ယောတရားအဖို့၌ဖြစ်တဲ့မှုနန္ဒီတရားကိုဖြစ်စေတယ်ဝိရဏဉာဏ်သင်္ခါရဝိညာဉ်နဲ့ပုံစံလိုပဲဟောထားတာ။ဒါကြောင့်အတိတ်ကဖြစ်ခဲ့တဲ့အတိတ်ဘဝကဖြစ်ခဲ့တဲ့ယုတ်ဝိရဏဉာဏ်သင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာငါးပါးတို့အပေါ်၌ငါ့ရဲ့ယုတ်ဝိရဏဉာဏ်သင်္ခါရဝိညာဉ်ဉာဏ်တွေကဒီလိုဖြစ်ခဲ့တယ်ဆိုပြီးတော့သူအတိတ်ကဖြစ်ခဲ့တဲ့ခန္ဓာငါးပါးတို့အပေါ်၌ဖြစ်တဲ့ဟုတ်နန္ဒီတရားကိုဖြစ်ပြခဲ့ရင်ဘာဖြစ်လဲ။အတိတ်ကိုလိုက်တယ်။အတိတ်မလိုက်တာကဘယ်လိုမှမလိုက်ကြလဲဆိုတာလည်းဘုရားရှင်ကြောင်းနဲ့နှလုံးသွင်းထားတာပါ။ယောရူပဟောတိအတိတမထာနာတိတထအနန္တိကသမနောနိတိအတိတမထာနာအတိချင်းခါကလာတုကယောရူပဤကဲ့သို့သောယုတ်တရားတိဟောတိဖြစ်ခဲ့မှုလေသည်ဤတိသောနှလုံးပဲ၍တထသောအတိဖြစ်တဲ့ယုတ်တရားအပေါ်၌နန္တိဖြစ်သောမှုနန္တိတရားကိုနသမနောနိတိမဖြစ်စေဝေနာရိညာသင်္ခါရဝိညာဉ်ပုံစံလိုပဲဟောထားနော်ပြီးတော့အတိတ်ကအတိတ်ဘဝကာလတုန်းကငါ့ရဲ့ယုတ်ဝေဒနာတရားသင်္ခါရဝိညာဉ်တွေကဒီလိုဖြစ်ဖြစ်ပါတယ်ဆိုပြီးတော့သူအတိတ်ဖြစ်တဲ့ယုတ်ဝေဒနာတရားသင်္ခါရဝိညာဉ်တွေအပေါ်နဲ့နှစ်သက်မှုဉာဏ်တရားကိုမဖြစ်ဖြစ်ဘူးအဲ့ဒီလိုမဖြစ်ဖြစ်ရင်ဧဝံခဘေကွယ်အတိတနာနာသမေတိအဲ့ဒီလိုမဖြစ်ဖြစ်ခဲ့ဘူးဆိုရင်တော့အတိတ်ကိုမလိုက်ဘူးကြီးတယ်လို့ဒီလိုဘုရားရှင်ကအရှင်းထားတယ်ဒါကြောင့်အတိတ်ကိုမစုပါဘူးပြောတာလားအတိတ်ခန္ဓာငါးပါးတို့အပေါ်နဲ့ဒနာလေးတိမဖြစ်ရဘူးလို့ပြောရတာ။အတိတ်ခန္ဓာငါးပါးအပေါ်မှာဒနာလေးတိမဖြစ်ပါနဲ့လို့ပြောတာ။ဒနာလေးတိဖြစ်နေရင်အတိတ်ကိုလိုက်တယ်။ဒနာလေးတိမဖြစ်ရင်အတိတ်ကိုမလိုက်ဘူး။ဒါကြောင့်အတိတ်ကိုမလိုက်နဲ့လို့ဆိုတာကအတိတ်မှာအတိတ်ခန္ဓာငါးပါးအပေါ်မှာဒနာလေးတိမဖြစ်ပါနဲ့လို့ပြောတာ။အနာဂတ်မှာလည်းထုံနည်းလကောင်းပါနော်။ငါ့ရဲ့ယုံကြည်သည့်နောက်အနာဂတ်ကလမှာဒီလိုဖြစ်ရပါလို့ဤလို့နှံ့ပြီးတောင်းတခဲ့ရင်အနာဂတ်ကိုညော်တယ်ဝိရဏပညာသင်္ခါရဝိညာဉ်မှာလည်းပုံစံလိုပဲဟောထားပါတယ်နော်ဒါကြောင့်နောအနာဂတ်ကာလမှာငါရဲ့ယုတ်ဝိရဏပညာသင်္ခါရဝိညာဉ်ကဒီလိုဖြစ်ပါခြင်းဘုရားကယောဂီတို့ပေါ့ယဟန်ဖြစ်ပါခြင်းနာတာဖြစ်ပါခြင်းစသဖြင့်ဒီလိုမျိုးနဲ့တောင်းတာအဲဒီလိုမျိုးနဲ့တောင်းတာခဲ့ရင်တော့ဒါအနာဂတ်ကိုညော်နေသည်ကြီးတယ်အနာဂတ်ခန္ဓာငါးပါးပေါ်နဲ့ဒနာဒိဋ္ဌိဖြစ်နေခဲ့ရင်အနာဂတ်ကိုညော်တယ်အနာဂတ်ခန္ဓာငါးပါးအပေါ်မှာဒနာဒိဋ္ဌိမဖြစ်ရင်အနာဂတ်ကိုမညော်ဘူးလို့ဒီလိုတရားရှင်းတယ်ဒါကြောင့်အတိတ်အနာဂတ်ကိုမရှိပါဘူးလို့ဘုရားဟောနေတဲ့ဒေသနာမဟုတ်ဘူးအတိတ်အနာဂတ်ခန္ဓာငါးပါးတို့အပေါ်နဲ့တဏှာတိတိမဖြစ်ဘူးတော့ဟောတာအတိတ်အနာဂတ်ခန္ဓာငါးပါးတို့အပေါ်နဲ့တဏှာတိတိမဖြစ်ရဘူးဆိုရင်ပြစ္ဆုတ်ဘံခန္ဓာငါးပါးကြတော့တဏှာတိတိဖြစ်ရမလားလို့မေးတော့ပြစ္ဆုတ်ဘံမှာလည်းတဏှာတိတိမဖြစ်ဖို့ပဲဘုရားဟောပါတယ်နော်ပြစ္ဆုတ်ဘံနိသယောဓမ္မတတ္ထတတ္ထဝိပါတတိအတ္တံဟိရံအတ္တံကုပ္ပံတံဝိဒမနုပြုခေယိယောဝိဒအခြင်းပညာရှိတဲ့ပုဂ္ဂိုလ်သည်ပိဿုပ္ပန်နိစ္စဓမ္မပိဿုပ္ပန်ဖြစ်တဲ့ခန္ဓာငါးပါးယုံနာတရားကိုလည်းပဲတထတထထိုတို့ခဏ၌ဝတ္တထတထထိုတို့တရားအစုအပုံ၌ဝတ္တထတထထိုတို့နေရာ၌ ဝိပါဒတိအလေးစားနုပါဒနာဉာဏ်စသောခဏဘသောအနုပါဒနာဉာဏ်တို့ဖြင့်အာမန္တတံရှုဘသုံးတရွေ့နေပေ၏။အတံစီရံသောဝိတ္တထောပညာရှိတဲ့ပုဂ္ဂိုလ်သည်အတံစီရံတဏှာဒိဋ္ဌိတို့သည်မဆွဲငင်အာမဆွဲငင်နိုင်သောအတံကုန်ပန်းတဏှာဒိဋ္ဌိတို့ကြောင့်ပျက်စီးမှုမရှိသောတံထောဝိပါဒနာဉာဏ်ကိုအနုပြုခဲ့၍အာမန္တတပေါင်းများအထောက်ရ၏။တနည်းသောဝိတ္တထောပညာရှိတဲ့ပုဂ္ဂိုလ်သည်အတံစီရံတဏှာဒိဋ္ဌိတို့သည်မဆွဲငင်အာမဆွဲငင်နိုင်သောအတံကုန်ပန်းတဏှာဒိဋ္ဌိတို့ကြောင့်ပျက်စီးမှုမရှိသောတံထောအတ္တကရတအငိမ့်တအနိဗ္ဗာန်ကိုအနုပြုဟဲ့ဖလသမဘဂဝင်သာသောအဖြစ်အဖမံအထထပွားများအထုတ်လေရ၏ဒီလိုပြောထားပြစ္ဆုတ်ပါဖြစ်တဲ့ခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးတွေကိုလေအတ္တဟိရာအတ္တကုပ္ပတဏှာဒိဋ္ဌိတွေကြောင့်ယက်စီမှုမရှိအောင်တဏှာဒိဋ္ဌိကမဆွမ်းငင်နှိုင်အောင်ဝိပဿနာအရှုပါလို့ဒီလိုညွှန်ပြထားပါတယ်အဲ့ဒီတော့ပြစ္ဆုတ်ပါခန္ဓာ၅ပါးကြတော့လေတဏှာဒိဋ္ဌိတွေအဆွမ်းငင်မခံရအောင်တဏှာဒိဋ္ဌိတို့ကြောင့်မပြည့်စုံနိုင်အောင်ဝိပဿနာရှိရမယ်ဆိုရင်အတိတ်နာကခန္ဓာ၅ပါးတို့အပေါ်နဲ့တဏှာဒိဋ္ဌိမဖြစ်အောင်မလုပ်ရဘူးနော်ဝိပဿနာရှိဖို့အဲဒါရှင်းနေပါလေပြစ္ဆုတ်ပါခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ခြင်းဘာလို့ပါလဲပြစ္ဆုတ်ပါခန္ဓာ၅ပါးတို့အပေါ်၌ဝိပဿနာရှိရတယ်ပြစ္ဆုတ်ပါခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရတဲ့အတွက်ပြစ္ဆုတ်ပါခန္ဓာ၅ပါးကိုဝိပဿနာရှိရမယ်ဆိုတဲ့အချက်ကိုလက်ခံနိုင်ရင်အတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတို့အပေါ်နဲ့တဏှာဒိဋ္ဌိမဖြစ်ရတဲ့အတွက်လည်းအတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးကိုဝိပဿနာရှိရမယ်ဆိုတာဘာဖြစ်လို့လက်မခံနိုင်ရပါလဲနော်သင်္ခါကြည့်ပါသင်္ခါကြည့်ပါနော်ဒါကြောင့်ဒီဘိုင်းတွေကတော့တော်တော်လေးဆန်းစစ်ယူရမယ်အဘိုင်းတွေဖြစ်လာပါပြီပြီးတော့အတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတို့ကတဏှာဒိဋ္ဌိမဖြစ်အတွက်အထူးသဖြင့်ဝိပဿနာရှိရမှာဖြစ်လို့ဘုရားရှင်ဒီအနာတ္တလက္ခဏာတုတ်တန်းဆက်တဲ့အတွက်တို့တုတ်တန်းဒီမှာယောဂိစီရူပတိတာနာဂတပိဿုပ္ပန္နဣဿဒံဝဘိဓမ္မောဩလရိကံဝဒုက္ခမံဝဒီနာမပဏိဓမ္မယံဒုရေတ္တိဒီဝတ္တဘာရူပနေဓမ္မမတိသောဟာပတ္တမိနဘိသောအတ္တတိဧဝမေတံယထာဘုဒ္ဓံတမ္မာပညာယတတပံသတိဖြင့်အတိတ်နာကပိဿုပ္ပန်ကာလသုံးပါအတွင်းဣဿဒဗိဒ္ဒသန္တန်သဘအတွင်းမှတည်ရှိနေတဲ့ခန္ဓာ၅ပါးတို့ကိုဝိပဿနာဘာဝနာကမ္မထာစီးပြဖို့အတွက်ကျင့်ခံများစွာထပ်ခတ်တာကမြင်ကြတော့မူခဲ့ပါတယ်ဒါကြောင့်အတိတ်နာကခန္ဓာ၅ပါးတို့ကိုလည်းဝိပဿနာရှိရမယ်လို့ရှင်းပြနေတဲ့ဒေသနာတော်တွေကလည်းပြန်မှဆင်သွားတာတဲ့တော့ပို့ပြီးတော့ရှင်းပြနေတယ်အဲလိုရှင်းပြနေပါလေနဲ့ဒီဘက်တွေကအရတ္တသုတ်တံများမှာဘုရားရှင်ကအတိတ်နာကမရှိပါဘူးလို့တဖန်ပြန်ပြီးဟောမယ်ဆိုရင်ဥပ္ပဒ္ဒသာဝကရှင်ခြင်းကိုလိုက်နာမယ်ဟမ်အဲဒါကဟောကကရှိရမယ်ဆိုလိုက်ဒီဘက်ကမရှိပါဘူးဆိုလိုက်ဒီကနှစ်ခွဖြစ်မနေဘူးလားဖြစ်နေတယ်ဒါပေမဲ့ဘုရားရှင်တို့ရဲ့ဓမ္မတာကဘယ်လိုကြည့်လဲအဒိဇဝဇနာဘုရားဘုရားရှင်တို့ဒီစကားနှစ်ခွပြောရဓမ္မတာမရှိပါဘူးသိသိအေးကတမျိုးသာပြောပါတယ်နော်ဘုရားကမရှိပါဘူးလို့ပြောနေတဲ့စကားမဟုတ်ပါဘူးတဏှာဒိဋ္ဌိမရှိရဘူးလို့ဒါပြောနေတာပါအတိအကျနဲ့ဒီသုတ်သံမှာဘုရားရှင်ကအတိအကျရှင်းထားပါတယ်အတိမလိုက်ရဘူးလို့ဒါပြောတာမလိုက်ရဘူးဆိုတာကအဲ့ဒါကိုဘာသာပြန်လိုက်တာကမရှိပါဘူးလို့ဘာသာပြန်ရမလိုက်ရဘူးဆိုတဲ့စကားလေးကဥစ္စာကဘာသာစကားနဲ့ဆိုလို့ရှိရင်တော့လိုက်စားတယ်မလိုက်စားရဘူးဆိုတဲ့စကားလေးနဲ့နည်းနည်းလေးတော့ရှင်းတယ်ဒီလေးကြီးနည်းနည်းညဘက်ကြလို့ရှိရင်အလေပတိကတိညာအပြောဘကတိညာမိဘရိကဘာလို့ဆုံးပါလဲအေးမင်းတို့ဒီလိုအာယုန်နဲ့တိတ်မလိုက်စားကြနဲ့မင်းတို့ဒီလိုအာယုန်နဲ့လိုက်စားလို့ရှိရင်တော့ဒီနေ့မင်းတို့ပျော်စီးသွားမယ်ဒုက္ခရောက်မယ်ဟုတ်ကြတယ်အာယုန်နဲ့ကမလိုက်စားနဲ့ဆိုတော့မင်းတို့အိမ်တော်လုံးလုံးမပြီးပါဘူးလို့ပြောတာဟုတ်တယ်မဟုတ်ပါဘူးအယုန်နဲ့လိုက်စားတဲ့လုံငန်းရက်ကပြည့်စုံခြင်းအဆုံးဖြစ်တယ်ဒီတည်းပဲအတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတွေအပေါ်နဲ့တဏှာဒိဋ္ဌိကဖြစ်နေမိမိတို့ကတဏှာဒိဋ္ဌိကိုပယ်တတ်တဲ့လုံငန်းလုံဆိုင်မှာတဏှာဝဆင်းရဲ့ဒုက္ခကလွတ်ခွာဖြစ်တော့ဒီတဏှာဒိဋ္ဌိမိမိရဲ့ကိုထပ်ပြီးလုံနေမယ်ဆိုရင်တဏှာဝဆင်းရဲ့ဒုက္ခကလွတ်နိုင်အောင်မလားမလွတ်နိုင်တော့ဘူးနော်တဏှာဝဆင်းရဲ့ဒုက္ခမှာလွတ်ခြင်းပြည့်ခြင်းတဲ့သူတော်ကောင်းကပြစ္ဆုတ်ကခန္ဓာ၅ပါးအပေါ်မှာတည်တံ့မှုပြတ်အောင်ပြင်ရသလိုအတိတ်နဲ့ကခန္ဓာ၅ပါးတွေအပေါ်မှာလည်းတွင်တမှုပြအောင်နော်ပြင်အောင်ပါတယ်အကြေးအနာဂတ်ကိုတော့ပြောနေတယ်တွင်တမှုကရှိနေအောင်ပဲသန္တရာရှိကလွတ်နိုင်ပါ့မလားမလွတ်နိုင်ဘူးဘာဖြစ်လို့လဲတွင်တမှုရှိနေသေးရင်ကံဒီကဖြစ်ပါပဲဝိဇ္ဇာရဏဥပါဒံကခြံရံထားပြီဆိုလို့ရှိရင်ဒီကံဒီတစ်ချိန်အကျိုးပြီးတော့ဒီဝိဇ္ဇာရဏဥပါဒံကိုအမြင့်ပြအောင်ဖြည့်ရှင်းရမယ်လူငန်းကွယ်ဘာလူငန်းကွယ်လဲ ဒီပမထဝိပဿနာဘာဝနာလုပ်ငန်းခွင်တော်ဖြစ်တယ်။ဒါကြောင့်အတိတ်နာကရှုဖို့ကိုဘုရားရှင်ဒီပฏิပဒါပြည့်စုံတယ်မှာလည်းထိသိမ့်ပြီးဟောပါတယ်။ထို့ထို့ဒေသနာတွေမှာလည်းအခွင့်အရေးပြင့်တယ်လို့ဒီပရိဝတ္တဓမ္မဒေသနာများမှာလည်းအတိတ်ကဟောနေပါတယ်နော်။ကဲအဲ့ဒီလုပ်ငန်းခွင်မှာကိုပြည့်ပြပြိကညာဘိုင်းတော့ပြောပြီးပြီ။ပြည့်ပြပြိကညာဘိုင်းကတော့ရှုဘဘုံသတိတွေကတော့ခုအခြေခံကတော့ဒီသမဏီလို့သတ်မှတ်ဒီဌာနမှာအမိနာမသတ်မှတ်ပေးထားတဲ့ပြိဿလူပေါ်အရှုခွက်ပဲ။သို့သောအဲ့ဒီအရှုခွက်တော့လည်းအာမရသေးလို့ပြိဿလူပေါ်ပထမဏီကိုပြောင်းရှုမယ်ဆိုရင်ဒီအချိန်ကမှပြောင်းရှုလို့ရပါတယ်။ဒါဖြစ်လို့ဒီပထမဏီကိုလည်းပြောင်းဒီဌာနမှာတင်ပေးနေရတယ်ဆိုတော့အကြောင်းပြချက်ရှိပါတယ်။ညီမမိဘချင်းချင်းကြောက်ကြတော်မူတဲ့တော်ဘုရားကြီးများပြိဿလူပေါ်ဒီကနာနဲ့ပတ်သက်ပြီးတော့ကျမ်းစာတွေညှိတာကြမယ်။ဟောကြားကြမယ်ဆိုရင်ပြိဿနမုပ္ပါဒ်ပထမဏီကိုပဲအခြေခံပြီးတော့ဟောကြားကြတယ်ညှိတာကြ။ဒါကြောင့်မိမိတို့ကဒီလိုရောဘုရားကြီးများညှိတာထားတော်မူတဲ့ကျမ်းစာတွေကိုဖတ်ကြည့်လို့နားလည်ခြင်းနဲ့အချိန်တော့ဒီပြိဿနမုပ္ပါဒ်ပထမဏီရှိဖို့ကိုပြောနိုင်ရင်တော့ပို့ပြီးတော့နားလည်သွား။ပရိသတ်သမုပ္ပါဒ်ပရမဏိရှုခွက်နဲ့မိမိတို့ရဲ့ကိုပရိသတ်သမဏိရှုခွက်ကရှုခွက်ခြင်းမတူတော့အပြီးတော့မှအခြေခံပညာအားနည်းနေတဲ့ပုဂ္ဂိုလ်တွေကဟာဒုစရိုက်တဲ့ပရိသတ်သမုပ္ပါဒ်ကတို့ရည်ရည်ရဲ့ပရိသတ်သမုပ္ပါဒ်နဲ့မတူဘူးလို့ဒီလိုဖြစ်သွားတယ်နော်။ဒါကြောင့်နှစ်ခုလုံးပဲသာသီရှုတော်ကလည်းဇံဖတ်လို့ခြင်းနားလည်းလွယ်အောင်လည်းတကြောပရိသတ်သမုပ္ပါဒ်မှာဖြစ်ခြင်းဒီလေးနည်းဟောထားတော့လေးနည်းလုံးကိုရှုတတ်ခြင်းနဲ့အာတသနာရှိတယ်ကလည်းတကြောဒီကြောင့်တခုကပရိသတ်သမုပ္ပါဒ်ပရမဏိကိုဒီသင်္ကန်းမှာပြောနေကြောင်းလို့ရတယ်ရောင်းတဲ့ဒီမှာကြတော့ဘုရားကယောဂီရဲ့ပုံစံလေးကိုနမူနာထုတ်လိုက်လို့ရှိရင်ပေါ့သူကပထမအတိတ်မှာနတ်တော်ဘုရားကနေပြီးတော့သာသနာပြုနေတဲ့သာသနာဒါယကဘုရားကိုသူကဆန်းပြီးညှော်ထားတယ်သာသနာဒါယကလို့အတိမနေတဲ့သဘောကအဝိဇ္ဇာသူဘုရားကိုတွေ့တဲ့တက်မဲ့တဲ့သဘောကတဏ္ဍစိတ်ကဆွဲတဲ့သဘောကဥပါဒဒီအဝိဇ္ဇာတဏ္ဍဥပါဒံကသီလတဝုချင်းတူလို့အဝိဇ္ဇာထဲမှာပေါ်ထုတ်ပြီးပြန်ခေါ်လိုက်ဒီအဝိဇ္ဇာတဏ္ဍဥပါဒအုပ်စုတော့ဘာသူကပြုစုပြောထောင်တယ်ရှေခိုးဝုပြုတယ်ဒါနော်သင်္ခါရဒါအဝိအဲ့မှာသင်္ခါရလေးဖြစ်ပေါ်လာမှာပေါ့အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်ကိုညာနဲ့မြင်အောင်ကြည့်ပြီးတော့အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာကအကြောင်းတရားသင်္ခါရကအကျိုးတရားဒီလိုရှိရအဲ့ဒီသင်္ခါရလေးကယူလိုက်လို့ချင်းသင်္ခါရကိုယူခြင်းဖြင့်ကံကိုလည်းပူထွေးယူရတယ်ဘာဖြစ်လဲကာမဝတ္ထင်တူနေတယ်ဝိညာဉ်ကိုယူလိုက်တော့ပြိဋ္ဌာဝတ္ထင်တူနေတဲ့ဒနာနဲ့ဥပါဒံကိုပူတတ်ပြီးယူရတယ်လို့ကာမဝတ္ထင်တူနေတဲ့ဉာဏ်ကိုလည်းဒီသင်္ခါရကိုယူလိုက်ရင်ပူတတ်ပြီးယူရတယ်ယူလိုက်တော့သင်္ခါရမြင်ပြီးခုနကရှင်းခိုးမှုပြုနေတယ်ကုသိုလ်စေတနာအုပ်စုထိုအုပ်စုကထုတ်ပြသွားတဲ့သင်္ခါမှာယုံနာအခြင်းမှာမြုပ်တန်ထားခဲ့တဲ့ကာမတတ္တိကကံအဲ့ဒီကံလေးကဒီဘက်လက်ရှိခုဘဝပရိသန္ဓေအချိန်ခါမှာယုတ်တယ်နန္ဒီဖြစ်တဲ့တဲ့ကဥဒ္ဓလဝိဘဝိညာဉ်လို့ခေါ်ဆိုအပ်တဲ့ပြိဿလေးဝိညာဉ်ကိုပထမဥတည်လိုက်။အဲ့ဒီပြိဿလေးဝိညာဉ်လေးဒီကံလေးကဖြစ်ပေါ်လာတာကိုဉာဏ်နဲ့မြင်အောင်ဆက်ဆက်ကြည့်ပြီးတော့မှဝိညာဉ်ဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာကအကြောင်းတရားသင်္ခါရကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သင်္ခါရကအကြောင်းတရားဝိညာဉ်ကအကျိုးတရားသတိဖြင့်တစ်ဖြည်းဖြည်းရှုသွားမှာဖြစ်တယ်နော်။အဲပရိသန္ဓေဝိညာဉ်တွေ့ပြီဆိုပရိသန္ဓေဝိညာဉ်နဲ့သဟဇာတအိညာမင်းညာစတဲ့မိတ္တတတ္တိတွေနဲ့အပြန်အလှန်ကျေစုပြုတ်နေတဲ့ဒီနန္တရားတွေယုတ်တရားတွေရှိတယ်ကောင်းစက်ယုတ်တယ်နော်အဲဒီမှာအဲဒီယုတ်တယ်နဲ့ဒီဝိညာဉ်လေးနဲ့ကျောင်းကျက်ဆက်ယုတ်နံနေတဲ့ဝိညာဉ်နဲ့စေတသိက်လို့ခေါ်တဲ့နန္တရားတွေနော်အဲဒီစေတသိက်နန္တရားတွေနဲ့ကောင်းစက်ယုတ်တယ်ကျောင်းကျက်ဆက်နေတဲ့ဘဝကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ဝိညာဉ်ဖြစ်ခြင်းကြောင့်နာယုတ်ဖြစ်ဝိညာဉ်ကအကြောင်းတရားနာယုတ်ကအကျိုးတရားဆက်ပြီးဒီလိုကျောင်းကျက်ဆက်သိသိသွားမှာဖြစ်တယ်ဒါကပြိဿုပံဘုရားကိုဘ ਹੁ ထပ်ပြီးတော့ဟောအနာကပေါက်တဲ့အတိတင်းကြီးရအလားတူပဲပရမအတိတ်ကိုဘ ਹੁ ထပ်ပြီးတော့ဒုတိယအတိတ်ကအဝိဇ္ဇာတနာဥပါဒ်သင်္ခါရကံပရမအတိတ်မှာဝိညာဉ်ဉာဏ်ရောသလနာဖတ်တာဝိညာဏတနာဥပါဒံဘုရားဒီပြိဿုပံကဇာတိပရမရဏအဲ့ဒီလိုကျမ်းစာတွေရတယ်အလားတူပဲအတိတ်ကိုချုပ်နေကြလို့အဲ့ဒီပုံစံဖြစ်နေအပြင်ဘုရားသုံးခုသုံးခုကိုဘ ਹੁ ခွင့်ဆက်ပြီးတော့ရှုပြီးတော့အနာကလည်းဒီတိုင်းပဲနော်အဲ့ဒီလိုပရိသတ်သမုပ္ပါဒ်ဗြဟ္မာဒီသမဏိဗြဟ္မာဏိအဖြစ်ကျမ်းစာတဲ့သဘောတည်းကိုသင်ရှင်းပြီးပြီဆိုရင်တော့ကျမ်းနေတဲ့ဤတွင်လည်းညာသမန်းနဲ့သင်္ကပ္ပိတာလေ့လာပြီးတော့သင်ရှင်းပြီးသင်ရှင်းလို့ရတယ်။အဲ့ဒီလိုသင်ရှင်းပြီးတဲ့အချိန်ကမှယောဂီဒီတော်ကောင်းကပြိဿပရိသတ်ဉာဏ်တော့ရရှိပြီ။ပြိဿပရိသတ်ဉာဏ်ရရှိပြီးပြီဆိုလို့ရှိရင်ဒီယောဂီဒီတော်ကောင်းကရှေ့လေ့ရှင်းပြပြီးတော့မလုပ်ရမလဲ။ ဖြစ်နေတဲ့ပြည်ပြည်တော်မှာလုံကောင်းကင်ကဒီပိုင်းဒီဌာနမှာတင်ပြတဲ့ကတော့လက္ခဏာရတ္တဝိသုဘရံပရထံရှုခွက်ဖြစ်ပါတယ်နော်လက္ခဏာရတ္တဝိသုဘရံပရထံရှုခွက်ကဒီပိုင်းချက်မှာတင်ပြရတဲ့အကြောင်းကြီးလေးကတော့ဒီလိုဆိုယောဂီဒီအဖို့လက္ခဏာရတ္တပိုင်းရောက်လာတဲ့အချိန်ခါမှာရှုခွက်ကြီးကဒီပိုင်းချက်မှာတင်ပြရင်သဘောပေါက်မဲ့လက္ခဏာရတ္တတွေလည်းပါနေတယ်ဘယ်လိုလဲဆိုတော့ဦးဇင်းတို့နမူနာလေးထုတ်ပြရင်တော့သက္ကုအကြည့်တ်ဆိုတာတော့သက္ကုအကြည့်တ်မှာလက္ခဏာ2မျိုးပြထားတယ်ရူပဝိကတရဟဗုဒ္ဓပဒါဒလက္ခဏာသက္ကုဆိုပြီးဒီလိုပြတာလည်းရှိရူပယုံရှိရှိရိုက်ခတ်ခြင်းကထိုင်သောဓာဏိလိုတော့ကိုကြည်လင်စေတတ်တဲ့သဘောဒါကသက္ကုရဲ့သဘာဝလက္ခဏာအဲ့ဒီအပိုင်းကတော့အတိတ်တောင်းနဲ့မဆိုင်ပါဘူးဒါပိဿဗမမျက်စိမှန်ဖန်ဓာဏိဘာဆက်လိုက်ဆက်လိုက်ပြီးတဲ့အချိန်ခါမှာကြည့်တဲ့အမုံလေးတစ်ပုံရွေးထားဤကညာကလတ်တစ်ခုမှာရှိတဲ့ယူပါယုံအယောင်ကိုနှံ့အာယုံယူလိုက်ရင်ထိုယူပါယုံအယောင်ကဒီအကြည့်တက်ကလေးကိုလှန်လှန်ပြီးရိုက်ခတ်ရေးခဲ့မယ်ဆိုရင်ယူပါယုံအယောင်ရဲ့ရှေ့ခုရိုက်ခတ်ခြင်းကထိုက်တဲ့ဒီအကြည့်ကသက်ခုအကြည့်ဖြစ်တယ်အဲ့ဒီသက်ခုအကြည့်ပါနေတဲ့ကလတ်ကသက်ခုတက်ကကလတ်ဓာတ်ခွဲလိုက်လို့ရှိရင်သဘောတရား10ခုရှိတယ်အဲ့ဒီသက်ခုထဲမှာဓာတ်ကြီးလေးပါပါတယ်အဲ့ဒီဓာလေးပါတို့ကိုကြည်လင်စေတတ်တဲ့စွမ်းအားလေးကိုပဲသက္ခုအကြည်လို့ခေါ်တယ်။အဲ့ဒီနောက်ကတော့ယုတ်ကလတ်တက်ခွေတဲ့ရှိလို့။ဒါပြည့်နဲ့နောက်လက္ခဏာတစ်ခုဖြတ်ဖို့ပြထားတယ်။ဓာတုကာမန္တနိဒါနကာမသမုဋ္ဌာနာဘုဒ္ဓဗဒ္ဓလက္ခဏာဝါသက္ခု။ဟော။ဓာတုကာမန္တနိဒါနမြင်လို့တဲ့ကာမတဏ္ဏလေးအကြောင်းရင်းခံရှိနေတယ်။ကာမသမုဋ္ဌာနာကံရောက်ဖြစ်တဲ့ဘုဒ္ဓဗဒ္ဓလက္ခဏာဓာလိဘကိုကြည်လင်စေတဲ့သဘောဒါကဘာဥတည်ပြီးတော့ဒီလက္ခဏာကိုဖွင့်ရတဲ့လို့မင်းအချို့တချို့ကဘယ်လိုယူပါယုံမျိုးကိုအလိုရှိတယ်ဆိုတော့ခန္ဓာဖြင့်အကောင်းဆုံးကုသိုလ်ရှိတာရှိကြတယ်ဦးဒီနေ့ကပြောခဲ့တဲ့လူမနာမင်းသမီးကြတော့သူကဘာယူပါယုံမျိုးလုပ်ခြင်းလဲလူများအပေါင်းဖြစ်ခြင်းမြတ်လို့အပ်တဲ့ယူပါယုံမျိုးအလုံးရှိတယ်။သုမနာအမိရှိတဲ့ယူပါယုံမျိုးအလုံးရှိတယ်။ဒီလောက်ကပြောကြတဲ့အနောဇာဒေဝီတို့ကြတော့အနောဇာမန္တိတွေဗန်းတဲ့အပြည့်တဲ့ငါးတည်းဆိုအပေါ်တင်ကတ္တဘုရားခြေတော်ရင်ချပြီးတော့မှသူကဖြစ်လျာဘဝမှာဒီအနောဇာပန်းအဆင်းနဲ့တူတဲ့အမျိုးသမီးဖြစ်ရပါလို့ဒီစုတောင်းတယ်။အမိနာမကလည်းအနောဇာအမိရှိတဲ့သူကဖြစ်ရပါလို့ဒီစုတောင်းတယ်။နောဇာပန်းဆိုရင်ကတော့လက်ရှိရွှေပန်းလို့အဆိုရှိတယ်နော်ဒီလက်ရှိရွှေပန်းရဲ့အယောင်အဆင်းကိုသူကတော်တော်လေးနှိမ့်ဆိုင်ပုံပေါ်တယ်လက်ရှိရွှေပန်းရဲ့အယောင်ကတော့ဘာယောင်လို့ပြောဖို့ရတော်တော်လေးတော့ဖြစ်ကျောက်အယောင်လည်းမကတ်တော့နသာယောင်တော့လည်းမကတ်တော့အဲ့ဒီဈာခတ်ဆန်းတာပဲအယောင်လေးကသူကရွှေယောင်လည်းမနှွှဲတော့ဘူးနသာယောင်လည်းမနှွှဲတော့ဘူးတော်တော်လေးတော့လှတဲ့အယောင်တစ်ခုပဲနော်ဝါရလည်းမဟုတ်ဘူးဖြူရလည်းမဟုတ်ဘူးနေရလည်းမဟုတ်ဘူးအဲ့ဒီဈာအကြောင်းလေးတစ်ခုပဲအဲ့ဒီလေစုရွှေပန်းအစင်းရှိနေတဲ့အမျိုးသမီးဘဝတော့ဟုတ်လေစုရွှေပန်းအယောင်အစင်းနဲ့တူတဲ့အမျိုးသမီးဘဝကိုသူကတွေ့တဲ့တက်မယ်ကြီးအဲ့ဒီအကြောင်းမျိုးကိုသူကအယောင်အစင်းမျိုးကိုနှစ်သက်တယ်နှစ်သက်တဲ့အတွက်ဓာတုကာမတဏိဒါနဒီလိုယူပါယုံမျိုးကိုမြင်လို့တဲ့ကာမတဏ္ဍသူမှာအရင်ခံတယ်အဲ့ဒီကာမတဏအရင်ခံပြီးတော့မှသူကပြုစုပြောထောင်တဲ့တန်ဆိုတော့ခொနကကာတ္တမြတ်စွာဘုရားကိုတန်ငန်းနဲ့ပန်းလှူတဲ့သင်္ခါရကအဲ့ဒီကံကြောင့်ဖြစ်တဲ့ဓာလိဘကိုကြည်လင်စေတဲ့သဘောဒီပိုင်းကျတော့အတိတ်ကံနဲ့ဆက်သွယ်မနေဘူးလားကျောင်းကျိုးစေမိစ္ဆာသမုပ္ပါကမစုတတ်သေးရင်ဒီလက္ခဏာရတ္တစုကကိုနားလည်ပါမလားနားမလဲကြာအဲ့ဒီနားမလဲနိုင်တဲ့အတွက်ယောဂီတို့ကအဖို့ကိုဥစဉ်ကဒီပရိစ္ဆာသမုပ္ပါတန်ကျိုးစေနားကိုချုပ်ပြီးတဲ့အပိုင်းကျမှာပဲလက္ခဏာရတ္တစုကတွေကိုနောက်တစ်ခါမပြန်ရအောင်လို့တစ်ခါလေးနဲ့ပြီးတော့ပြန်ပြီးသိသိခိုင်းပါလေ။လက္ခဏာရတ္တပိစုပ္ပန္နပရတ္ထအဖြစ်သိသိပြီးမှယုတ်တိဉာဏ်ဉာဏ်ကိုနောက်ထပ်ပြန်ပြီးအတိသိသိလိုက်ရင်ဘာဖြစ်တယ်လဲ။ယုတ်နဲ့သိသိတဲ့လုံငန်းမှလည်းပို့ပြီးအတိဉာဏ်နဲ့တန်ရှင်းလာတယ်ဆိုတော့ယောဂီသင်္ကသက်ထောင်ပါလေ။နော်။ဒါကြောင့်ဒီပိစုပ္ပန္နကဉာဏ်ပိုင်းသိသိပြီးတဲ့အချိန်ခါမှလည်းဒီလောက်တော့မလုံလောက်ဘူး။မလုံလောက်တဲ့အတွက်ကြောင့်ယုတ်တိဉာဏ်ဉာဏ်ကိုတစ်ခါပြန်သိသိတဲ့နမရူပပရိစ္ဆေဒဉာဏ်ကိုပြန်အသိရအောင်။အကြောင်းအကျိုးတွေကိုတစ်ခါပြန်သိသိနေတဲ့ပြည့်စုံပရိကဉာဏ်ကလည်းတစ်ခါပြန်ပြီးယူနိုင်အောင်ပါဖြစ်တယ်။ဘာကြောင့်ဒီလိုပြန်ဖန်များစွာကြိုးစားနေရလဲ ဒီနမရူပပြိစ္ဆေတဉာဏ်နဲ့ပြိစ္ဆေပြိစ္ဆေဉာဏ်နှစ်ပါးကိုအလူဘောဓဉာဏ်လို့ခေါ်ပါတယ်အထေရမြတ်ကအတိအကျဖွင့်ထားတယ်။အလူဘောဓဉာဏ်ဆိုတာကအလူဘုဒ္ဓနာထေနာအလူဘောဓဒီဒီကသိုံတဲ့လုပ်ငန်းကိုပြိစ္ဆေမပြီးဉာဏ်ခံများစွာထက်ကတက်ကသိမှလုပ်ငန်းကိုပြိစ္ဆေပြီးနိုင်တဲ့အတွက်ဒီဉာဏ်နှစ်ပါးကိုအလူဘောဓဉာဏ်လို့ခေါ်ထားတယ်။ဒါကြောင့်ဒီနမရူပပြိစ္ဆေဉာဏ်နဲ့ပြိစ္ဆေပြိစ္ဆေဉာဏ်ကဒီဒီကသိုံတဲ့ပြိစ္ဆေမပြီးဘူး။အတူတူဖြစ်ပေါ့နံကမထံသိသိနေတဲ့ယောဂီနံရည်တွေကိုသိသိတတ်ပြီးဝိသိတခုနဲ့တခုကြားမှရှိတဲ့ဘဝင်ကိုသိသိလို့မရသေးဘူး။ဘာဖြစ်လို့လဲ။ဒီဘဝင်ကအတိမရဏတဏ္ဍဇောယူထားတဲ့အာယုံကိုနဲ့အာယုံယူနေတဲ့စိတ်ဖြစ်တယ်။အတိမရဏတဏ္ဍဇောရဲ့အာယုံကိုမဖမ်းတတ်သေးရင်ဒီဘဝင်ရှင်းဟာဘာကိုသိရတဲ့ကျွန်တော်ယောဂီဒီတော့ခင်ဗျားများနားမလည်တတ်ဘူး။တတော်လေးအတ္တမလေးကောင်းရင်တော့တချို့ရှင်းချက်ပေါ့နည်းနည်းပါးပါးနားလည်တဲ့သိတဲ့ယောဂီလည်းအသိဉာဏ်တော့ရှိတယ်။ဒါကြောင့်ဒီဘဝင်ရှင်ဟာလေအတိမရဏတဏ္ဍဇောရဲ့အာယုံကိုလှမ်းယူနေတဲ့အတွက်အတိမရဏတဏ္ဍဇောရဲ့အာယုံကိုရှုတတ်တဲ့ယောဂီများတယ်လို့ရှုနိုင်တော့အတိကိုရှုပြီးမှဒီဘဝင်ကိုလည်းပြန်ပြီးတော့သိချာရှုလို့ရတယ်။အဲဒီလိုမျိုးဒီဘဝင်မှာစိတ်ကလေးတွေဘယ်နှလုံးဆိုတာကတော့အဲဒီအာယုံနဲ့ပူးပြန်တက်ပြီးတော့သိရှိမှနားလည်တယ်။ဒါကြောင့်လေဘယ်နဲ့ကယောဂီကြီးပေါ့သူကရဟန္တာတစ်ပါးကိုရှင်းကိုဟုတ်ပြောနေတဲ့ကံသူထင်နေတဲ့နမိတ်ကအဲ့ဒီကံကမရဏတဏ္ဍဆောင်မှာသင်တဲ့ကံဖြစ်တော့ဒီကံကိုပဲသူ့ရဲ့ပြိဿနေစိတ်ကလည်းဆက်ခံတယ်။ဒီကံအာယုံကိုပဲသူ့ရဲ့ဘဝစိတ်ကလည်းဆက်ခံတယ်။ဒါတော့ဘဝစိတ်ထဲမှာအတိစိတ်ဆိုတာဘာတော့ဒီအတိစိတ်ကအာယုံကိုရယူတဲ့သဘောဆိုတော့ဘာအာယုံကိုယူတယ်လဲ။ဒီမရဏတဏ္ဍဆောင်မှာသင်ခဲ့တဲ့အာယုံကိုပဲနှံ့ပြီးယူတာ။ဖတ်တာကအာယုံနဲ့အတိစိတ်ကိုဆက်သွယ်ပေးတယ်။ဘယ်အာယုံနဲ့ဆက်သွယ်ပေးလဲ။ဒီမရဏတဏ္ဍဆောင်မှာသင်ခဲ့တဲ့အာယုံနဲ့ဒီအတိစိတ်ကိုဆက်သွယ်ပေးတယ်။ဒါကြောင့်ဒီအာယုံနဲ့ကျင်းပြီးတော့ဒီနံရည်လေးကိုရှိလို့ရပါမလား။မရနိုင်ဘူး။မရနိုင်တဲ့အတွက်ကြောင့်စန့်ဆန့်ခြင်းနဲ့ရတဲ့နံရည်ပဲသိကြည့်ရတယ်။နောက်ပိုင်းခုလိုဘဝနံရည်အပါဝင်ဖြစ်တဲ့ဇံပြုဇ္ဇပိကမုပ္ပတ္တိရှုပြီးပြီဆိုတော့အဲ့မှာယုတ်တိနံရည်ဒီဖန်ပြန်သိကြည့်တဲ့အပိုင်းမှာတော့ဘုံပြန်အောင်သိကြည့်လို့လာတော့ဘူး။ဝိသိရစိတ်တွေလည်းသိကြည့်လို့ရတယ်။ဝိသိနှစ်ခုလိုရဲ့ကြားမှာဖြစ်ပေါ်တဲ့ဒီဘဝမနောအတ္တိနံရည်ကိုလည်းသိကြည့်လို့ရပြီ။နော်ဒါကြောင့်ဒီဘာများစွာတက်ခါတက်ခါတော့အလေးကြီးမရပါနဲ့သို့တော်လည်းချင်းချက်တော့ရှိပါတယ်တချို့ယောဂီတွေမှာဒီကျမ်းကျုပ်ဆက်ပြိဿတပုပ္ပတဘောတရားတွေကိုလှမ်းပြီးအကျူခိုင်းရင်ဖြစ်နေရောရှုလို့မရဘူးမရရင်တော့အဲ့ဒီလိုယောဂီမျိုးကြရင်တော့လက္ခဏာရတ္တပိစုံပရပရတန်ရှုဖို့အရင်ကြိုတင်သင်ရတယ်အဲ့ဒီလိုသင်တဲ့အပိုင်းမှာတော့အတိတ်အကြောင်းနဲ့ဆက်ဆက်နေတဲ့အပိုင်းကြီးကိုတော့ခြံလှက်ပြီးခြံခဲ့ရတယ်နောက်မှတစ်ပတ်ပြန်လျှော့ပြန်ပြီးတော့သူ့ကိုအကျူခိုင်းရတယ်ဒါကြောင့်သူကတော့နှစ်ထပ်ကွန်းလက္ခဏာရတ္တအရှိမမပုဂ္ဂိုလ်မျိုးသားတွေမှာပါသွားပြီ။ကဲလက္ခဏာရတ္တပိစုပ္ပန်ဗရဒ္ဓအပြင်ရှိအောင်မယ်ဆိုတာကဘယ်မှာညွှန်ကြားထားပါလဲလို့ဒီလိုတော့မေးစရာရှိပါတယ်နော်။အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့မဟာသီဗရဏသုတ်တံမှာပဲမြတ်စွာဘုရားကဓမ္မနုပါဒနာပိုင်းမှာခန္ဓာဘဗ္ဗာဆိုပြီးအပိုင်းကြီးတစ်ခုထည့်သွင်းပြီးဟောတာပါတယ်နော်။ကာယနုပါဒနာတိပဋ္ဌာန်ဝေဒနာနုပါဒနာတိပဋ္ဌာန်ကာယနုပါဒနာတိဗ္ဗမလာတဲ့ဥတီထားတဲ့ယုတ်လျာဝေဒနာနုပါဒနာတိဗြဟ္မဥတီထားတဲ့ဝေဒနာသိစ္ဆာနုပါဒနာတိဗြဟ္မဥတီထားတဲ့အတိစိတ်ဓမ္မနုပါဒနာတိဗြဟ္မပိုင်းမှာဥတည်ထားတဲ့ဖတ်တာဥဆောင်နေတဲ့စတိတိသင်္ခါရတရားစုနော်အဲ့ဒီယုတ်ကံဝေဒနာရဲ့သိစ္ဆာရဲ့ဓမ္မရဲ့လို့ခေါ်ဆိုအပ်တဲ့ဒီပရမတ္ထဓာတ်တွေကိုငါးပုံပုံပြီးတော့ဝိပဿနာရှုဖို့ကစနစ်ကိုဓမ္မနုပါဒနာတိဗြဟ္မပိုင်းမှာခန္ဓာဘက်ကဆိုတဲ့အမည်နဲ့မြတ်စွာဘုရားဟောထားပါတယ်နော်အဲ့ဒီဟောထားပုံပါဠိတော်လေးကဣတိရူပံဣတိရူပတသမုဒိယောဣတိရူပတအထင်ကမောဣတိဝေရဏဣတိဝေရဏယသမုဒိယောဣတိဝေရဏယအထင်ကမောဣတိသင်္ညာဣတိသင်္ညာယသမုဒိယောဣတိသင်္ညာယအထင်ကမောဣတိသင်္ခါရံဣတိသင်္ခါရဏံသမုဒိယောဣတိသင်္ခါရဏံအထင်ကမောဣတိဝိညာဏံဣတိဝိညာဏတသမုဒိယောဣတိဝိညာဏတအထင်ကမောဒီလိုပြီးအောင်ရှုဖို့ပြင်ကြားတယ်အဲ့ဒီညွှန်ကြားတဲ့အထဲမှာဣတိရူပံဣတိဝေဒနာဣတိသင်္ညာဣတိသင်္ခါရဣတိဝိညာဏဆိုပြီးတော့ဒီလိုပုဂ္ဂိုလ်ကြီးခံထားတယ်။ဤကယုတ်ဤကဝေဒနာဤကသင်္ညာဤကသင်္ခါရဤကဝိညာဉ်ဒီလိုပြီးအောင်ရှုဖို့ပထမဆုံးသင်ကြားထားတယ်။ဤကယုတ်လို့သိတာဘယ်လိုရှုတာဘယ်လိုသိတာမျိုးကိုဤကယုတ်ရလို့သိအောင်ရှုမှာလဲဒီမေခွန်းပေါ်လာတယ်။အဲဒီမေခွန်းကိုအထက်ကရာများကဖွင့်ဆိုထားပါတယ်နော်။ဤကဤကမဟာဝေကအထက်ကရာဒီကနေ့ကအထက်ကရာ၃ရက်ရှိတဲ့နေ့ကဒုတိယမြောက်ဆင်းမယ်နော်။ဆံမြေနဲ့53မှာဖွင့်ဆိုထားပါတယ်။ဒါလို့ဖွင့်ဆိုထားလဲ ဒါဣတိရူပံဣဒံရူပံဣဒေကရူပံဣဒောဥဒ္ဒရူပံနတိတိရုပ္ပတံသဘာဝိသေဝဘူတုပါဒယပိတ္တိသအတိင်္ဂတောဝါလက္ခဏာရတ္တပိစုပ္ပရဏပရဒနာဝတိနာအနဝတိတရူပပရိခောဟုသောဟောဣတိရူပံဣကယောဂိယဆိုတာရုပ်ဟုသည်ဣညာတာတိဣညာလောက်ပဲရှိတယ်ဒီတဲ့အပေါ်လုံးမရှိဘူးဆိုပြီးတော့ရုပ်တို့ရဲ့ပေါ့ပြန်နေရုပ္ပနာသဘာဝကိုလည်းဘူတိယဥပါဒါယောဇတိအဖြစ်ကွဲပြားနေတဲ့ ယုတ်တွေကိုလက္ခဏာရတ္တပိစုပ္ပရဏပရထအဖြစ်အညွဲ့အကြံမရှိကိုယ်စဉ်အောင်သိသိဖို့ကိုမြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်တယ်လို့ဒီလိုသင်ထားတယ်။ဒါကြောင့်ဘုရားရှင်ရဲ့ဣတိရူပံဆိုတဲ့သက္ကလောဤကယုတ်လို့သိရမယ်ဆိုတာကယုတ်တွေကိုဘူဒီယောကဥပါဒါယောကအကုန်လုံးကိုလက္ခဏာရတ္တပိစုပ္ပရဏပရထအဖြစ်သိရမယ်လို့ဒီလိုဆိုလိုကြောင်းရှင်းတယ်နော်။ဣတိရူပံတမုဒိယဣတိရူပံအထင်ကိုမောကတာခ ဝေဒနာသင်္ခါရသင်္ခါရဝိညာဉ်နေကြတော့ကဘယ်လိုခေါ်လဲဒီဒီဝေဒနာဒီအာတိတုပဲအယံဝေဒနာဣဒ္ဓကဝေဒနာဤတော့ဥဒ္ဒံဝေဒနာနတ္တိအယံသင်္ခါရဤမဲ့သင်္ခါရဤတံဝိညာဏဣဒ္ဓကဝိညာဏဤတော့ဥဒ္ဒံဝိညာဏနတ္တိဒီဝိရိဒ္ဓသင်္ခါရဏအပိသင်္ခါရဏဝိသရဏသဘောဝံစေဝဒုက္ခနေရူပသင်္ခါရတိဖတ္တတိသကုဝိညာဏတိပိသင်္ခါရအာတိင်္ဂတဝါလက္ခဏာရတပုစုပရဏမရဒနာဝတိနအနဝတိတဝိရဏတိညာတိခါရဝိညာဏပရိဘောဟုတ်တော်ဒီလိုဖွင့်ထားခြင်းတယ်။ဘာပြောတယ်လဲ။ဤသောဝိရဏဤကတိညာဤကသင်္ခါရဤကဝိညာဉ်ဆိုတာဟာလေ။ဤဝိရဏတိညာသင်္ခါရဝိညာဉ်တို့ရဲ့ကိုယ်ပိုင်သဘာဝလက္ခဏာအတိအသင့်နဲ့တကောဤဝိရဏတိညာသင်္ခါရဒီမှာကွဲပြားနေတဲ့ဝိရဏအမျိုးမျိုးဝိရဏ6မျိုးပေါ့နော်ဝိရဏ6မျိုးဆိုတာကတော့ဝိရဏ5မျိုးပေါ့ဒုက္ခဝိရဏဒုက္ခဝိရဏသောမနတဝိရဏဒောမနတဝိရဏဥပကဝိရဏသတိဒီလိုပြားတင်ညာကြတော့ရူပတင်ညာတတတင်ညာခန္ဓာတင်ညာရတတင်ညာခောတဘတင်ညာတဘတင်ညာသတိပြားအဲဒီလိုပြားနေတဲ့ဝိရဏအမျိုးမျိုးသတ္တအမျိုးမျိုးတင်ညာအမျိုးမျိုးသက္ကုဝိညာဉ်သောတာဝိညာဉ်ကနာဝိညာဉ်ဇီဝဝိညာဉ်ကဝိညာဉ်မနောဝိညာဉ်ဆက်တဲ့ဝိညာဉ်အမျိုးမျိုးအဲ့ဒီအမျိုးမျိုးတွေကိုလက္ခဏာရတ္တပိစုပရပရထံအဖြစ်အကျွဲ့အကြံမရှိအနဝတေတလို့ဖွင့်ထားပါတယ်နော်အကျွဲ့အကြံမရှိကုန်စင်အောင်သိသိဖို့ရန်အတွက်မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်တယ်လို့ဒီလိုအထေရမြတ်ကအရှင်းထားတယ်အဲ့ဒီရှင်းတဲ့အပိုင်းမှာရုပ်ဘက်ကလည်းတစ်လုံးတော့နာမ်ဘက်ကလည်းတစ်လုံးတော့ရှိအောင်လို့ပြောတာဟုတ်သလားမဟုတ်ဘူးယုံမှလည်းအနဝတိတရူပပရိကောဟုတော်နာမိတ်ကြတော့လည်းအနဝတိတဝေဒနာတိညာသင်္ခါရဝိညာဏပရိကောဟုတော်ယုံမှလည်းအကျဉ်းအကျံမရှိဂုံစင်အောင်သိသိဖို့မြတ်စွာဘုရားဟောတယ်ဝေဒနာတိညာသင်္ခါရဝိညာဉ်လည်းမှလည်းအကျဉ်းအကျံမရှိဂုံစင်အောင်မဲ့လက္ခဏာရတ္တပိစုကရပဋ္ဌာန်အဖြစ်သိသိဖို့ဟောနေတယ်လို့ဒီလိုပဲဖွင့်ထားတယ်ဖွင့်ထားတဲ့အချိန်ကကြတော့အကျဉ်းအကျံမရှိဂုံစင်အောင်သိသိရမယ်ဆိုရင်တော့ဥဒ္ဒတော်ယုံ28ပါးရှုတတ်ဖို့မလိုဘူးလားလူကြီးယုတ်ကတစ်ချက်ချင်းပါရှိတယ်။ဒါရုပ်တော်မြေဒီမှာကလပ်အနေနဲ့ဖြစ်တော့ကလပ်ကိုတက်ခွဲတတ်ဖို့မလိုဘူးလား။လူကြီးကလပ်ကိုတက်ခွဲနေမှာယုတ်လက်ချက်ချင်းပါကလည်းသုံးကြီးအောင်ရှုလို့ရမယ်။ရမှာဖြစ်တဲ့အတွက်ယောမိဂရောကံကဒီလက္ခဏာရတ္တမစ္စုပ္ပံပရထန်ဒီအဖြစ်ယုတ်တွေကိုရှုတော့မယ်ဆိုလို့ရှိရင်ပထမတက်ခွဲရတယ်။နာနေကိုရှုတော့မယ်ဆိုလို့ရှိရင်ပထမနံကလပ်